Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမွန်ကောင်းတောင်းလိုက်ပါတယ် VOA အမေရိကန်အတံမြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ17ရက်ဗုဒ္ဓနေ့မနေ့ဖက်အတံလွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 0443ညလိုင်းဒိုမီတာ58 kHz 5805တို့နဲ့အတူ VOA ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bambies News ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ဆက်မိုးပြီပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မရခင်မျိုးတက်ပါဒီမနေ့ကင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါ Facebook လူမှုမီဒီယာကွန်ရက်ကိုအသုံးပြုသူတန်းပေါင်းများစွာရဲ့ကိုယ်ရေးအချက်လက်တွေအသုံးချခံရတာနဲ့ပတ်သက်ပြီးအင်ကာနဲ့အထက်လွှတ်တော်ကျမ်းနာပွဲမှာ Facebook အကြီးအကဲ Mark Zuckerberg ဖြေကြားခဲ့ရပါတယ်မြန်မာနိုင်ငံကလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးဟာဗုဒ္ဓဘူးနေ့အစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိမှာဖြစ်ပြီးဒုက္ခသည်စခန်းတွေကိုပါတော့ရောက်ကြည့်ရှုမှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးရေ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
One is we're hiring dozens of more Burmese language content reviewers because hate speech
မနေ့ကကျင်းပတဲ့အမေရိကန်အထက်လွှတ်တော်ကြားနာစစ်ဆေးပွဲမှာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့မိကုံးအပေါ်Facebook ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ပြောဆိုသွားတာဖြစ်ပါတယ်။သတင်းလွှာတွေတင်ဆက်တဲ့အခါမှာပြည်စုံနားဆင်ရပါမယ်။အဲ့ဒါအပြင်ဖန်ဆီးခံထားရတဲ့ writer သတင်းတော်နှစ်ဦးပေါ်ဆွဲချက်တင်းတင်းမတင်းတင်းဆုံးဖြတ်တဲ့နေရာမှာမြန်မာနိုင်ငံကလွတ်လပ်တဲ့တရားစီရင်ရှိအောင်ပြတ်တာဖို့တင့်တယ်လို့ဥပဒေပညာရှင်တွေရဲ့တိုက်တွန်းချက်ရှမ်းပြည်မြောက်ပိုင်းကစစ်ဘေးရှောင်ဒုက္ခသည်တွေတကြံတွင်းနေရပြောင်းနေပေမဲ့မြေမုံလမ်းအန္တရာယ်ဆိုးရိမ်နေရပြီးတော့အခက်တွေ့နေကြရတဲ့အကြောင်းအဆရှိတဲ့သတင်းလွှာတွေကိုနားဆင်ကြရဖို့ရှိတယ်လို့ကြံတေးတဲ့ပုဂ္ဂိုလ်တွေတင်ဆက်ပေးဦးမှာပါနောက်ပိုင်းမှာအင်္ဂါညတရက်ဒီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ဒါဒီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်စုမြတ်မုံတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ Direct from Washington The Voice
of America VOA Facebook လူမှုမီဒီယာကွန်ရက်ကိုအသုံးပြုသူတန်းပေါင်းများစွာရဲ့ကိုယ်ရေးအချက်လက်တွေအသုံးချခံခဲ့ရတာနဲ့ပတ်သက်ပြီးအင်ကာနဲ့အထက်လွှတ်တော်ကြားနာပွဲမှာ30သူရဲ့ကိုယ်ရေးအချက်လက်တွေပိုးပြီးကောင်းအောင်ထိန်းသိမ်းဖို့တောင်းဆိုတဲ့လွှတ်တော်အမတ်တွေရဲ့ပြင်းထန်တဲ့မေးခွန်းတွေကို Facebook ကြီးကဲ Mark Zuckerberg ကဖြေကြားခဲ့ရပါတယ်။တရားရေးကော်မတီဥက္ကဋ္ဌ Iowa ပြည်နယ် Republican အထက်လွှတ်တော် Chuck Grassley ကအခုကိစ္စမှာ30သူရဲ့ယုံကြည်မှုတလွဲအသုံးချခံခဲ့ရတာရှင်းနေတယ်လို့အချက်လက်တွေကိုစနစ်တကျလွှဲပြောင်းတာမျိုးမရှိတာလည်းဖြစ်နိုင်တယ်လို့ပြောပါတယ်။ဆာကဘက်ကဒါဟာသူ့ရဲ့အမှားဖြစ်ကြောင်းနဲ့တောင်းပန်စကားပြောကြခဲ့တယ်လို့အထက်လွှတ်တော်အမတ်တွေကဒီကိစ္စကိုတည်တည်ချာချာအရေးယူလှုပ်ဆောင်ဖို့တောင်းဆိုခဲ့ပါတယ်။တကယ်လို့ Facebook နဲ့တခြားလူမှုမီဒီယာကုမ္ပဏီတွေကစနစ်တကျမလုပ်ဘူးဆိုရင်ဘယ်ပုဂ္ဂိုလ်ရဲ့အချက်လက်မှစိတ်ချရမှာမဟုတ်ဘူးလို့ကုသရေးဝန်ကြီးကော်မတီကအခြေခံ Democratic Party ဝင် Florida အမတ် Bill Nelson ကပြောပါတယ်။38 88တန်းရဲ့ကိုလေးအချက်လက်တွေပေါက်ကြားခဲ့တာဖြင့် American 2016သမ္မတရွေးကောက်ပွဲမှာ Facebook ကိုအသုံးပြုပြီး Russia ဂျာဝင်နှောက်ယှက်မှုရှိမရှိမေးမြန်းချက်တွေကိုဖြေကြားဖို့အထက်လွှတ်တော်ကြားနာပွဲကိုတက်ရောက်တာရတာဖြစ်ပါတယ်။ American ပြည်ထောင်စုမှသာမကတခြားနိုင်ငံတွေက Facebook 38တွေမှာလည်းပြဿနာတွေရှိနေပြီးမကြသေးခင်ပြည်လွတ်တဲ့ကုလသမဂ္ဂအစည်းအဝေးမှာမြန်မာနိုင်ငံက38တွေဟာ Rohingya တွေနဲ့ပတ်သက်ပြီး Facebook ကနေအမုန်းတရားပြန်ပွားအောင်လုပ်နေတယ်လို့ Facebook ကိုအပြစ်တင်ခဲ့ကြောင်း Democratic Party ဝင် Vermont ပြည်နယ်အထက်လွှတ်မှာ Patrick Leahy ကပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်နေပါတယ်လို့ Zuckerberg ကပြန်လည်းဖြေကြားခဲ့တယ်လို့အမုန်းစကားပြန်ပွားဖို့ဘာသာရေးဆိုင်ရာတက်ကြွမှုကအရေးပါကြောင်းနဲ့မြန်မာစာဖတ်ပရိသတ်အတွက်မြန်မာစာတက်ကြွနားလည်သူဒါဇင်နဲ့ချီပြီးအလုတ်ခန့်ထားဖို့လုပ်နေပါတယ်လို့လည်းဖြေကြားခဲ့ပါတယ်
။ Syria နိုင်ငံကသဘုံတွေထိမ့်ချုပ်ထားတဲ့မြို့တစ်မြို့အပေါ် Syria အစိုးရတပ်တွေကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့သံသယရှိပြီးတဲ့နောက် Syria ပေါ်စစ်ရေးဆောင်ရွက်မှုတွေဘလို့တိုးမြင့်မလဲဆိုတာကို American ကမဟာမိတ်နိုင်ငံတွေနဲ့အင်္ဂါနေ့ကတိုင်ပင်ဆွေးနွေးခဲ့ပါတယ်။အားလုံးပူးပေါင်းတုံ့ပြန်နိုင်မယ့်နည်းလမ်းတွေကိုစဉ်းစားနေတယ်လို့ American နိုင်ငံသားဌာနပြောခွင့်ရသူ Heather Newell ကပြောကြားခဲ့ပါတယ်။စနေနေ့ကလူ40ထက်မနည်းတေဆုံးခဲ့တဲ့အရှိဂိုတာအပေါ်တိုက်ခိုက်ခဲ့မှုမှာတာဝန်ရှိသူတွေအကြီးအကျယ်ပေးဆက်ရလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကသတိပေးခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုတုံ့ပြန်ဖို့အတွက်ပြီးခဲ့တဲ့ရက်တွေကသမ္မတထရမ့်ဟာဗြိတိန်ပြင်သစ်ခေါင်းဆောင်တွေနဲ့လည်းအကြိမ်ကြိမ်ဆွေးနွေးခဲ့ပါတယ်။ဓာတုတိုက်ခိုက်မှုတွေအတွက်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့ဆီးရီးယားအစိုးရကိုထောက်ခံနေတဲ့အီရန်နဲ့ရုရှားတို့ကိုသမ္မတထရမ့်ကအပြစ်တင်ပါတယ်။ သမရအာဆတ်ကတော့ဒီဆွဆွဲမှုတွေကိုညှဉ်းဆန်ပါတယ်ဖြစ်ပြခဲ့တာတွေကိုစုံစမ်းဖို့စုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုဆီလွတ်မယ်လို့ကဘာမာဒီဓာတုလက်နဲ့တုံးဆွဲမှုရှိမရှိစောင့်ကြည့်နေတဲ့အဖွဲ့ကလည်းအင်္ဂါနေ့ကပြောကြားခဲ့ပါတယ်တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းမှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်တင်ပြခဲ့တဲ့အစီအစဉ်မူကြမ်းကိုတော့ရုရှားနိုင်ငံကအင်္ဂါနေ့တုန်းကဗီတိုအာဏာသုံးပြီးပယ်ချခဲ့ပါတယ်
သမ္မတဒေါ်နယ်ထရမ့်ဟာဆီးရီးယားရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကတုံ့ပြန်မှုကိစ္စကိုကြီးကြပ်ဖို့ဒီသတင်းပတ်သက်သွားမယ်လက်တင်အမေရိကခြေစင်ဖြတ်သိမ်းလိုက်ကြောင်းသမ္မတအင်ဂျူကပြောပါတယ်။သမ္မတထရမ့်ဟာအမေရိကတိုက်နိုင်ငံများရဲ့အထက်မှအချင်းမြောက်ထိပ်တီးစည်းဝေးတက်ရောက်ဖို့အတွက်ပြည်ထောင်နိုင်ငံလီမာဒါမတ်မှုကျင်းပဖို့မူလဆီစဉ်ထားတဲ့ကိုလံဘီယာနိုင်ငံဘိုဂိုတာကိုတွားရောက်တော်မှာမဟုတ်ကြောင်းသမ္မတအင်ဂျူပြောခွင့်ရဆာရာဆန်ဒက်စ်ကပြောပါတယ်။သမ္မတရဲ့ပန်ချားချက်အရဒုသမ္မတကတွားရောက်မှာဖြစ်ကြောင်းနဲ့သမ္မတကတော့ဆီးရီးယားရေးအမေရိကန်ရဲ့တုံ့ပြန်မှုကြီးကြပ်ဖို့နဲ့ကမ္ဘာတစ်လွှာဖြစ်ပေါ်တိုးတက်မှုတွေစောင့်ကြည့်ဖို့အတွက်အမေရိကန်ပြည်ထောင်စုမှာပဲရှိနေမယ်လို့ပြောပါတယ်။ပြည်ထောင်နိုင်ငံမှာနှစ်ရက်ကြာကျင်းပမယ်ထိပ်တီးစည်းဝေးကိုဧပြီလ23ရက်နေ့မှာစတင်ပါပါ။စနေနေ့ကဆီးရီးယားနိုင်ငံဂိုတာအရှေ့ပိုင်းကတဘုံတွေထိမ့်ချထားတဲ့ဒေသမှာဓာတုလက်နဲ့တိုက်ခိုက်ခံရတယ်ဆိုတဲ့ဖြစ်ရကြောင်းလူပေါင်း50တဲ့မနေ့တေဆုံးခဲ့တဲ့နောက်ဆီးရီးယားကိုပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့သမ္မတကသတိပေးထားပါတယ်။
ဗြိတိန်နိုင်ငံမှာဒီဖခင်ဖြစ်သူရုရှားတရှိုးဟောင်းတဲ့အတူအာယုံကြောထိခိုက်စေတဲ့အစိတ်နဲ့ပြီးခဲ့တဲ့လတော့ကတိုက်ခိုက်ခံခဲ့ရတဲ့ယူလီယာစကေဘောဟာဆေးရုံကနေဆင်းသွားပါပြီ။ယူလီယာဘယ်တော့ကဆေးရုံကဆင်းတဲ့ဆိုတာကိုဆော့စ်ပရီဆေးရုံညွှန်ကြားရေးမှူးကမပြောပေမဲ့တင်းနှလာနေတဲ့ကဆေးရုံဆင်းသွားတယ်လို့ဗြိတိန်ကလာတဲ့သတင်းတွေကပြောပါတယ်။ဆေးကူသားမှုတွေအပြည့်တက်သွားတာမဟုတ်ပေမဲ့လည်းထူးခြားတဲ့အမှတ်တိုင်တစ်ခုကိုကျော်ဖြတ်သွားနိုင်ပြီလို့ဆေးရုံညွှန်မှုကပြောပါတယ်။သူဘယ်မှာရှိနေတယ်လဲဆိုတာကိုလည်းအာနာပိုင်တွေကမပြောပါဘူး။ The Show House Sage Skipper ကတော့ဆေးရုံမှာကုသမှုဆက်လက်ခံယူနေရဆဲဖြစ်ပြီးတော့ဘယ်တော့ဆေးရုံကဆင်းနိုင်မယ်ဆိုတာလည်းမသိသေးပါဘူး။ရုရှားနိုင်ငံမှာလုတ်တဲ့ဒီစစ်တုံးအဆင့်အာယုံကျော်ထိခိုက်စေတဲ့အစိမ့်နဲ့ရုရှားအစိုးရလူတွေကတိုက်ခိုက်ခဲ့တာလို့ Britain အစိုးရကပြောကြပါရယ်။ရုရှားကတော့သူတို့နဲ့မပတ်သက်ဘူးလို့ညှင်းဆန်ထားပါရဲ့ရှင်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံလူမှုဝန်ထမ်းကင်ဆာရေးနဲ့ပြည်နယ်နေရာချက်တိုင်းဝန်ကြီးလက်ဖြင့်ကုလသမဂ္ဂအတွင်းမှုတူဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်တက်တွန်းချက်တွေကိုအကောင့်ထယ်ဖို့ရေးကော်မတီဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးဟာဗိုလ်ကူးနဲ့အစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့တော်ကိုရောက်ရှိမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဒုက္ခသည်တွေနဲ့ပြန်ရေးဆိုင်ရာအခြေအနေတွေကိုဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိတဲ့အပြင်ကောက်ဆက်ပဇာကရိုဟင်ဂျာဒုက္ခသည်တွေရှိရာစခန်းတွေကိုပါတွားရောက်မှာဖြစ်ကြောင်းဒက်ကာကမြန်မာတန်ရုံးအရာရှိတွေကပြောပါတယ်။ဒုက္ခသည်ပြန်လည်ခေါ်ယူရေးနိုင်ငံသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ဘက်က February 19ရက်မှာပြည့်တဲ့လူပေါင်း 8,032 ယောက်ဆင်းရဲတဲ့က911ယောက်ဟာမြန်မာနိုင်ငံမှာနေထိုင်ခဲ့တယ်ဆိုတာထောက်ထားခံယူနာမှုပြန်ခေါ်ယူမှာဖြစ်ကြောင်းအလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်။ဝန်ကြီးရဲ့အခုခီးစဉ်တွင်ပြန်လည်ခေါ်ယူဖို့အတည်ပြုထားသူတွေနဲ့ပါတွေ့ဆုံဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ကြားထားကြောင်းလည်းသတင်းတွေမှာဖော်ပြပါတယ်။မြန်မာဘက်ကဒုက္ခသည်တွေပြန်ခေါ်ဖို့အသင့်ဖြစ်နေကြောင်းဒုက္ခသည်စခန်းတွေမှာနေထိုင်သူတွေသိအောင်ပြောကြားမှာဖြစ်ကြောင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားခဲ့တယ်လို့မုတ်တုံရာသီရောက်တော်မှာမို့ပြန်လည်ခေါ်ယူလုပ်ငန်းကိုအမြန်လှုပ်ဆောင်ခြင်းကြောင့်လည်းပြောပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပေးပို့တဲ့စည်ရင်တွေကိုပြန်လည်စီစဉ်ရဲမှာအချိန်ယူရမှာဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ကုလသမဂ္ဂ UNHCR အကူအညီနဲ့ဒုတိယအထောက်လူ1000ဆင်းကိုပြုစုထားပြီးမကြာခင်မြန်မာနိုင်ငံမှာပြုလုပ်မဲ့ပူးတွဲအလုပ်သမားအဖွဲ့အစည်းအဝေးမှာမြန်မာအာဏာပိုင်တွေထံပေးပို့စီစဉ်ထားပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံခြားရေးဝန်ကြီးနဲ့ရောပြည်ထောင်ဝန်ကြီးတို့နဲ့မှာတွေ့ဆုံမှာဖြစ်ပါတယ်။
မလေးရှားနိုင်ငံမှာထွေထွေရွေးကောက်ပွဲကိုမေလ9ရက်နေ့မှာကျင်းပမယ်လို့မလေးရှားရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။နိုင်ငံကိုနှစ်ပေါင်း60ကျော်အုပ်ချုပ်နေတဲ့လက်ရှိအာဏာရ PN ညွန်ပေါင်းပါတီအတွက်အခက်အခဲဆုံးရွေးကောက်ပွဲဖြစ်လိမ့်မယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်။အစိုးရဗန္ဒာငွေနဲ့တည်ထောင်ထားတဲ့ 1MDB လုပ်ငန်းကြီးကဒေါ်လာသန်းထောင်ချီအဂတိလိုက်စားမှုတွေအတွက်မှဝန်ကြီးချုပ်နာဂျစ်ဘရာဇက်ပါဝင်ပတ်သက်နေတယ်လို့ဆွဆွဲခံနေရပါတယ်။အဲ့ဒီလုပ်ငန်းကြီးကနေနိုင်ငံဖြတ်ကျော်ငွေကြေးအလွဲသုံးစားလုပ်မှုငွေကြေးခွာချမှုတွေလုပ်ထားတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်အမေရိကန်နဲ့တခြားနိုင်ငံတွေမှာစုံစမ်းစစ်ဆေးခံနေရပါတယ်။ဒါရင်မကတစ်ချိန်လုံးကသူ့ရဲ့ဆရာဖြစ်ခဲ့ပြီးတော့အခုအဓိကအတိုက်ခံဖြစ်နေတဲ့ဝန်ကြီးချုပ်ဟောင်းမဟာသီယာမိုဟာမက်ရဲ့စိန်ခေါ်မှုကိုလည်းနာဂျစ်ဘရာဇက်ရင်ဆိုင်ရနိုင်ပါတယ်။အခုအသက်62နှစ်ရှိပြီဖြစ်တဲ့မဟာသီယာမိုဟာမက်ဟာနိုင်ငံရေးလောကကနေပြီးတော့အနားယူခဲ့ပြီးမှ 1MDB အရှုပ်တော်ပုံကြီးအပေါ်ဒေါသထွက်ပြီးတော့လွန်ခဲ့တဲ့နှစ်နှစ်တုန်းကမှနိုင်ငံရေးလောကရဲ့ပြောင်းဝင်လာခဲ့တာပါ ရွေးကောက်ပွဲဝင်မဲ့သူနာမည်စာရင်းတွေကိုတော့ဧပြီလ28ရက်နေ့မှာထုတ်ပြန်ကြေညာမယ်လို့မျှော်လင့်ရပါတယ်။ရွေးကောက်ပွဲကျင်းပဖို့သတ်မှတ်ထားတဲ့မေလ9ရက်နေ့ဟာကြားရဖြစ်နေတဲ့အတွက်တချို့ကလည်းမကြေမနက်ဒေါသထွက်နေပါတယ်။နှစ်ပေါင်း20အတွင်းပထမဆုံးရွေးကောက်ပွဲကိုကြားရကျင်းပတာဟာမဲပေးသူအရေးအတွက်နည်းပြီးတော့ဒီဝင်ကြီးချုပ်နာဂျီဘရာဇစ်အတွက်အတန်ရအောင်လို့တမင်လှုပ်တာလို့မကြေနပ်သူတွေကပြောပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးရမယ့်ရက်ကိုလည်း17ရက်နေ့လို့ရွေးကောက်ပွဲက17ရက်လို့ဒီရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။မလေးရှားလွှတ်တော်ကိုဖျက်သိမ်းကြောင်းဝင်ကြီးချုပ်နာဂျစ်ကပြီးခဲ့တဲ့တောက်ချာနေ့တုန်းကပဲကြေညာခဲ့တာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာတရားဝင်ချဲ့ရကြအောင်အနည်းဆုံး90တဲ့မနဲ့တည်ဆုံးခဲ့တဲ့နောက်မှာဂျကာတာမြို့တော်နဲ့အနောက်ဂျာဗာခေမြို့တော်ဘန်တောင်းတဝိုင်မှာအင်ကာနီကအရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်။တည်ဆုံးသူဥယျာဉ်တိုးလာနိုင်တယ်လို့လည်းရဲတွေကသတိပေးထားပါတယ်။တချိန်တည်းမှာပဲကမ္ဘာမှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံကြီးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမြို့တွေမှာအိမ်လုချဲ့ရက်ရောင်းလွယ်သူတွေကိုရဲတွေကလိုက်လံရှာဖွေဖမ်းဆီးနေပါတယ်။2016တုန်းကဂျာဗာလေပိုင်းဒေသချဲ့ရက်ကြောင့်တည်ဆုံးရသူ36ဦးရှိခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်အတွင်းမှာပဲဂျာကာတာဂျာဗာခေအနောက်ပိုင်းနဲ့အရှေ့ဆုံးကပါပါခေနေမှာတည်ဆုံးသူ90ရှိနေပါပြီ
။ Direct from Washington, The Voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မြူးတက်နဲ့မတ်စုမြတ်မွန်တို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီခင်ဗျာ။Facebook သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုအကာအကွယ်ပေးဖို့တာဝန်ပြက်ကွက်မှုနဲ့ပတ်သက်ပြီးတော့ Facebook Company ရဲ့အကြီးအကဲဖြစ်တဲ့ Mark Zuckerberg ကို American အထက်လွှတ်တော်မှာတောင်းပန်လိုက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်ပြည်ခွက်ပခအတွင်းမှာ Facebook ကိုအသုံးပြုပြီးတော့အမုန်းပွားစေတဲ့ရေးသားလှုံ့ဆော်မှုတွေနဲ့ပတ်သက်လို့အချိန်မီကာကွယ်တားဆီးမှုတွေဘာကြောင့်မလုပ်ခဲ့သလဲဆိုတာကိုလည်းလွှတ်တော်အမတ်တွေကမေးမြန်းရမှာသူကဘလို့အရေးယူဆောင်ရွက်နေတယ်လဲဆိုတာကိုရှင်းပြခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
မနေ့ကပြုလုပ်ခဲ့တဲ့ American ထက်လွှတ်တော်ကြားနာစစ်ဆေးမှုကတော့ပြီးခဲ့တဲ့2016ခုနှစ် American သမ္မတရွေးကောက်ပွဲကာလအတွင်း American ပြည်သူတန်း80ကျော်ရဲ့ကိုယ်ရေးချက်လက်တွေကို Facebook ကတဆင့်ရယူပြီးတော့လက်ရှိသမ္မတ Trump အနိုင်ရရေးလုပ်ဆောင်ခဲ့တယ်ဒီကိစ္စမှာရုရှားနိုင်ငံကပါဝင်ပတ်သက်မှုတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေပေါ်မှာအဓိကထားပြီးတော့အထက်လွှတ်တော်အမတ်တွေက Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကိုမေးမြန်းစစ်ဆေးခဲ့ကြတာပါကြားနာစစ်ဆေးမှုရဲ့အစမှာပဲ Mark Zuckerberg ကသူ့ကုမ္ပဏီရဲ့အားနည်းချက်တွေကြောင့်ထိခိုက်နေတာမှုတွေရှိခဲ့ရတာနဲ့ပတ်သက်ပြီးတောင်းပန်စကားပြောပါတယ
် We didn't take a broad enough view of our responsibility and that was a big mistake
ကျွန်တော်တို့တာဝန်ယူရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကလုံလောက်တဲ့ရှုမြင်တုံ့တက်မှုတွေမလုပ်နိုင်ခဲ့ပါဘူး။အဲ့ဒါကကြီးမားတဲ့မှားယွင်းမှုပါ။ဒါဟာကျွန်တော်ရဲ့အမှားပါပဲ။ကျွန်တော်တောင်းပန်ပါတယ်။ Facebook ကိုကျွန်တော်စခဲ့ပြီးဒီလုပ်ငန်းကိုလုပ်ခဲ့ပါတယ်။အခု Facebook နဲ့ပတ်သက်ပြီးတော့ဖြစ်ခဲ့တာတွေဟာကျွန်တော်မှတာဝန်ရှိပါတယ်
။ Vermont ပြည်နယ် Democrat Party ထက်လွှတ်တော်မှ Patrick Leahy ကဝိုင်းငါပြိပခမှာ Facebook ကုမ္ပဏီဘက်ကအားနည်းချက်တွေရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါတယ
်။ 6 months ago I asked your general counsel about Facebook's role as a breeding ground for hate speech against Rohingya refugees.
Rohingya ရေးမှာအမုန်းပွားစေတဲ့ပြောဆိုရေးသားမှုတွေကို Facebook ဘက်ကအကာအကွယ်မပေးနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့ထွတ်တော်ရဲ့ဥပဒေကြံပေးအဖွဲ့ကိုပြီးခဲ့တဲ့6လကကျွန်တော်မေးခဲ့ပါသေးတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Facebook ကိုကုလသမဂ္ဂကစုံစမ်းစစ်ဆေးသူတွေကလည်းမကြခင်တုန်းကအပြစ်တင်ထားပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပေါ်စေအောင်လှုံ့ဆော်တဲ့ရေးသားပြောဆိုမှုတွေကို Facebook ထဲမှာအကြိမ်ကြိမ်လှုပ်လာနေကြတာကိုဖယ်ရှားပေးဖို့မြန်မာရက်ဖက်ဖွဲ့စည်းတွေကတီးပေးတော့မှာပဲ Facebook ဘက်ကလုတ်ခဲ့တယ်။ဒီကိစ္စမှာဘာကြောင့်24နာရီတွင်ဖယ်ရှားမှုတွေကိုမလုပ်နိုင်ခဲ့တာလဲလို့လွှတ်တော်မှလေးဟီကမေးခဲ့တာပါ။မတ်ဇာကာဘတ်ကတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့လက်ရှိသူတို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုပြောပြပါလိမ့
် Yes, we're working on this. And there are three specific things that we're doing. One is we're hiring dozens of more Burmese language content reviewers
okay. because အဲ့ဒီကိစ္စတွေကိုကျွန်တော်တို့ဆောင်ရွက်နေပါတယ်။အဓိကလုပ်နေတဲ့အချက်၃ခုကတော့မြန်မာစကားတတ်တဲ့လူတွေကိုဒါဇင်နဲ့ချီးပြီးတော့အလုပ်ပူခန့်ထားပါတယ်။သူတို့က Facebook မှာရေးသားပြောဆိုနေတာတွေကိုစောင့်ကြည့်လေ့လာသုံးသပ်နေဖို့ပါ။အမုန်းပွားစေတဲ့ပြောဆိုရေးသားချက်တွေကသက်ဆိုင်ရာနိုင်ငံကဘာသာစကားကျွမ်းကျင်သူတွေရဲ့အကူအညီမပါရင်လောက်ရကန်ရတာအမတန်ခက်ခဲပါလေ
Second is we're working with civil society in Myanmar to identify
နောက်တစ်ချက်ကမြန်မာနိုင်ငံကရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့အတူပူးပေါင်းလှုပ်ဆောင်နေကြတဲ့ကိစ္စပါဘယ်ဟာတွေကအမုန်းပွားစေတဲ့ရေးသားချက်တွေလဲဆိုတာကိုရှာဖွေဖော်ထုတ်ပြီးတော့ရေးသားပြောဆိုသူတွေရဲ့ Facebook အကောင့်တွေကိုကျွန်တော်တို့ပိတ်ဆို့နိုင်မှုပါနောက်တစ်ချက်ကတော့မြန်မာနိုင်ငံနဲ့အဆက်တဲ့ Facebook ပုံစံကိုကျွန်တော်တို့တိစောက်နေတဲ့အချက်ပါပဲဒီလိုလှုပ်ချင်းအပြင်အမုန်းပွားစေတဲ့လုပ်ရက်တွေကိုအနာဂတ်မှာကြိုတင်းပြီးတော့ကာကွယ်နိုင်ပါလိမ့်မယ်
။ရ ရင်းရပြိပကအတွင်းအမုံပွားစေတဲ့ပြောဆိုရေးသားချက်တွေကိုမြန်မာရက်ဖက်ဖွဲ့စည်းတွေကစတင်တည်ထားမိခဲ့ကြပြီးတော့ဒီလုပ်ရက်တွေကိုကာကွယ်တားဆီးဖို့ Facebook ကုမ္ပဏီကိုအကြောင်းကြားခဲ့ပြီးတော့မှပဲ Facebook ဘက်ကအရေးယူဆောင်ရွက်မှုတွေကိုလုပ်ခဲ့တာပါဒီကနေ့ကျင်းပတဲ့လွှတ်တော်ကြားနာပွဲမှာမြန်မာပြည်ဆိုင်ရာ Facebook ကိစ္စတွေကိုသိနိုင်အောင်မြန်မာရက်ဖက်အဖွဲ့စည်းတွေကအမေရိကန်ထက်လွှတ်တော်မှတ်တည်စီကိုတည်တင်တည်လိုက်တဲ့အချက်လက်တွေကြိုတင်ပေးပို့ခဲ့တယ်လို့ Washington Post သတင်းစာမှာဖော်ပြထားပါတယ်သူရဲ့ပေးပို့ချက်တွေထဲမှာမတ်ဇကာဘတ်ကိုမေးစေလိုတဲ့အချက်တွေကိုလည်းဖော်ပြထားပါတယ်။အဲ့ထဲမှာလူအဖွဲ့အစည်းရဲ့စံထားချက်တွေကိုအထင်ရှားချိုးဖောက်ရရောက်တဲ့ဖော်ပြချက်တွေကိုချက်ချင်းဖယ်ရှားနိုင်မှု Facebook ကုမ္ပဏီအနေနဲ့ဘယ်လိုထိထိရောက်ရောက်အရေးယူဆောင်ရွက်မှုတွေလုပ်နိုင်မလဲ။ဖယ်ရှားမှုတွေကို24နာရီအတွင်းလုပ်နိုင်အောင် Facebook ဘက်ကဘယ်လိုအမှတ်ကံချက်မျိုးပေးနိုင်မလဲဆိုတာနဲ့ Facebook ကိုအလွဲသုံးစားလုပ်တဲ့သူတွေရဲ့အကောင့်တွေကိုဘယ်လိုပိတ်ဆို့နိုင်မလဲဆိုတဲ့အချက်တွေပါဝင်ပါတယ်။VOA မြန်မာပိုင်းကိုအီးမေးလ်ကနေတဆင့်ပေးပို့တဲ့ Facebook ပြောရေးဆိုခွင့်ရှိသူရဲ့စာထဲမှာလည်းမြန်မာပြည်နဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီကဘာတွေလုပ်ဆောင်နေတယ်ဆိုတာကိုဖော်ပြထားပါတယ်။အဲ့ဒီထဲမှာ Facebook အနေနဲ့မြန်မာရက်ဖက်လူမှုဖွဲ့စည်းတွေနဲ့ဆက်ပြီးတော့လှုပ်ဆောင်မှုတွေရှိနေဖို့ပို့ပြီးတော့လိုအပ်နေတဲ့အကြောင်းမြန်မာပြည်က Facebook သုံးစွဲသူတွေအကြားအမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့စုံစမ်းဖော်ထုတ်မှုတွေလုပ်သွားမယ်။အချိန်လေးပို့သုံးပြီးတော့လည်းလှုပ်ဆောင်နေကြတဲ့အကြောင်းရိုင်းဆိုင်တဲ့ပြောဆိုချက်တွေအမုန်းပွားစေမဲ့ကိစ္စတွေမမှန်ကန်တဲ့အကြောင်းအရာတွေကိုရှာဖွေဖော်ထုတ်နိုင်မဲ့ဤပညာတွေကိုလည်းတိုးမြင့်ပြီးတော့လှုပ်ဆောင်နေတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာအသုံးပြုတဲ့ Facebook ကိုပို့ပြီးတော့လုံခြုံစိတ်ချမှုတွေရှိလာရအောင်ကြွမ်းကျင်သူတွေနဲ့လှုပ်ဆောင်နေကြတဲ့အကြောင်း VOA ကိုအသိပေးလာပါတယ် Facebook ကိုအသုံးပြုကြတဲ့သူတွေကကမ္ဘာမှာလစဉ်1ဘီလီယံကျော်ကျော်ရှိနေပါတယ်နေ့စဉ်သုံးစွဲနေကြတဲ့သူတွေက 1.4 ဘီလီယံရှိပါတယ်ဒီထဲမှာတရုတ်နိုင်ငံမပါပါဘူးမြန်မာနိုင်ငံက Facebook သုံးစွဲသူတွေရဲ့38ရာခိုင်နှုန်းဟာသတင်းတွေကို Facebook ကနေတဆင့်ရယူနေကြတာပါCBS သတင်းဌာနရဲ့ဖော်ပြချက်အရ2014ခုနှစ်တုန်းကမြန်မာနိုင်ငံမှာ Facebook သုံးစွဲသူက2တန်းလောက်ရှိကြရာကအခုလောဆယ်မှာတော့တန်းပေါင်း30ကျော်သုံးစွဲနေကြတယ်လို့ဆိုပါတယ်။ Facebook ကြီးကဲ Mark Zuckerberg ကို American Outlook တော်မှာကြားနာစစ်ဆေးမှုတွေဒီကနေ့ထပ်ပြီးတော့လုပ်ဖို့ရှိနေပါသေးတယ
်။ဒါတော့ကိုကျောင်းလွင်ရဲ့သတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံရတဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်အစိုးဦးတို့နှစ်ယောက်စွဲချက်မတင်မဲနဲ့အမှုကိုပလတ်တင်မတင်ဆိုတာကိုဒီကနေ့ဆုံးဖြတ်ချက်ချမယ်လို့မျှော်လင့်ရပါတယ်။2019ခုနှစ်ဒီဇင်ဘာလတွေကအဖမ်းခံထားရတဲ့သတင်းတောက်တွေရဲ့အမှုကိုလောလောဆယ်အထိစစ်ဆေးခဲ့ပြီးတလို့တရားလိုဘက်ကခိုင်လုံတဲ့အထောက်အထားတွေမပြနိုင်သေးတဲ့အတွက်အဲ့ဒီအမှုကိုစွဲချက်မတင်မဲလွှတ်ပေးတဲ့နယ်လို့သတင်းတောက်တွေရဲ့အကျိုးဆောင်ရှေ့နေတွေဘက်ကတရားရုံးမှာရှောက်ထားခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးစနစ်ဖြစ်တယ်ဆိုတာကိုပြကျင်နေဆိုရင်မှန်မှန်ကန်ကန်အဆုံးဖြတ်ပေးတဲ့နယ်လို့ဟောင်ကောင်ခြေစိုက်အရှက်လူခွင့်ကောင်စီရှေ့နေကပြောဆိုလိုက်ပါတယ်အပြည့်စုံကိုမတ်စုမြတ်မုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်အင်းတင်ကျေးရွာမှာမွတ်စလင်ဆယ်ဦးတပ်ဖြတ်ခံခဲ့ရတဲ့ကိစ္စကိုသတင်းလာရင်းနဲ့2019ခုနှစ်ဒီဇင်ဘာ12ရက်နေ့မှာ Riders သတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံရပြီးတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံနေရတာပါပြီးခဲ့တဲ့တပတ်ဧပြီလ4ရက်နေ့အထိတရားလိုပြတပ်သေး18ယောက်ကိုစစ်ဆေးခဲ့ပြီးဖြစ်ပေမဲ့သူတို့ကိုတရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုဖောက်ဖျက်ကြောင်းတရားစွဲသူတွေဘက်ကတင်ပြနိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်ဒီအမှုကိုစွဲချက်မတင်ခင်လွှတ်ပေးဖို့သတင်းတောက်တွေရဲ့အကျိုးဆောင်တွေဘက်ကတရားရုံးမှာရှောက်လွှဲချက်တင်ခဲ့တာဖြစ်ပါတယ်။တရားလိုဘက်ကလည်းသတင်းတောက်တွေဟာစစ်စွဲတဲ့အကြောင်းအရာတွေနဲ့ညှိစွန်းနေတာကြောင့်တရားခံဘက်ကရှောက်ထားချက်ကိုပါလက်ပေးဖို့အတွက်ပြန်လည်ရှောက်ထားခဲ့ပါတယ်။ဒါကြောင့်သတင်းတောက်တွေအမှုကိုဆက်ပြီးတော့စွဲချက်တင်သင့်မတင်သင့်ကိုဒီကနေ့တရားသူကြီးကဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။Riders သတင်းတောက်တွေရဲ့အမှုကိုစောင့်ကြည့်နေတဲ့အာရှလူခွင့်ရေးကောင်စီ AHRC ကရှေ့နေဦးမင်းလွင်ဦးကတော့လွတ်လပ်တဲ့တရားစီရင်ရေးစနစ်အရာတရားသူကြီးအနေနဲ့လွတ်လွတ်လပ်လပ်တရားစီရင်ပိုင်ခွင့်ရှိတယ်ဆိုရင်သတင်းတောက်တွေကိုလွှတ်ပေးသင့်တယ်လို့ပြောပါတယ
်။ငကူကလေးကကဒီမှုကအရေးယူတော့တဲ့အချိန်ကြီးမရှိဘူးဆိုတာပေါ်ပေါက်နေပါလျက်နဲ့အရေးယူတာတော့ကျွန်တော်တွေ့ရတယ်။စက်ပေတွေကောင်အောင်ဖြစ်နေတယ်။ဒီကြားထဲမှာပဲမနေ့တနေ့ကပဲဒီကြမ်းမတော်ရာရှိတွေဖြစ်ပြတာကိုလည်းကျွန်တော်တို့ကြားပြရတယ်။နောက်တစ်ခါရဲတပ်ဖွဲ့နဲ့ပတ်ဝန်းပတ်သက်တဲ့ပြည်သူလူထုတွေကိုလည်းအရက်ပဲတရားရုံးမှာရာဇဝတ်မှုနဲ့ဆက်လက်ပြီးတော့စစ်ဆေးရှင်ပါမယ်ဆိုတာကိုကျွန်တော်တို့တွေ့နေရတယ်။အဲ့တော့ဒီဥစ္စာကအဖြစ်အပျက်အမှန်ကိုပေါ်ထုတ်တဲ့သတင်းသမားကသတင်းသမားရဲ့တာဝန်အရသူလုပ်တာဖြစ်တဲ့အမှန်ဆိုရင်တော့ဒါလွတ်ပြရမယ့်ကိစ္စမျိုးဖြစ်တော့ပေါ့နော်။စွဲချက်မတင်ခင်အဆင့်မှာပဲအထောက်အထားမခံလို့တဲ့အတွက်ရေရှင်ဖြစ်ကျေးဇူးမတင်မီလွတ်လိုက်ပြီဆိုတာလူမျိုးဖြစ်တင်တာပေါ့
Riders သတင်းတောက်နှစ်ယောက်ဖမ်းဆီးခံရတဲ့ကိစ္စမှာရဲတပ်ဖွဲ့နဲ့တပ်မတော်ပါပတ်သက်နေတာကြောင့်စိုးရိမ်စရာဖြစ်တယ်လို့လဲရှေ့နေဦးမင်းလွင်ဦးကပြောပါတယ်
ဒီတမနော်နဲ့ပတ်သက်လာတဲ့ကိစ္စဒီပါဝင်ပတ်သက်နေတဲ့အခါကျတော့ကျွန်တော်တို့ကနင်းနေတော့စိုးရင်နဲ့နိုင်ငံတကာရှင်းနေပြီလူ့ကွင်ရေးရှင်းနေပြီလည်းတော်တော်များများပါဝင်ပတ်သက်နေတာဖြစ်တဲ့အတွက်ဒီကိစ္စကိုဒီတိုင်းပဲလုပ်ပေးလိုက်မလားဒါမှမဟုတ်လို့ရှိရင်လည်းနိုင်ငံတော်လျှို့ချက်အုပ်ဒီပုံမှန်ကနေပြီးတော့တခြားရွှေပုံမှန်ကိုပြောင်းလဲပြီးတော့ဆွဲဆိုပြီးတော့ပြည်တံကိုဒီချုပ်ရဲနဲ့ပဲလျှော့ပြီးဖြတ်ပြီးမလားဒါတွေကတော့ကျွန်တော်မနေ့ပြန်ကြမှာကြည့်ရမှာလွတ်လပ်တဲ့တရားစီရင်စနစ်ဖြစ်တယ်ဆိုတာကိုပြချင်တယ်ဆိုလို့ရှိရင်တော့စွဲချက်မတည်မီအဆင့်မှာပဲလုပ်ပေးဖို့ကောင်းတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျ
အခုဆိုရင်သတင်းထောက်တွေကိုဆွဲချက်မတင်ပဲဖမ်းဆီးထားတာရက်ပေါင်း100ကျော်သွားပါပြီ။မကြာခင်ကမှအသစ်တက်လာတဲ့သမရဦးဝင်းမြင့်ကသူ့အစိုးရလက်ထက်မှာဦးစားပေးလှုပ်ဆောင်မဲ့ကိစ္စ၃ရက်ထဲမှာတရားဥပဒေစိုးမိုးရေးပါဝင်တယ်လို့ပြောထားပါတယ်။ရင်းရိုက်နေတဲ့တရားစီရင်ရေးကိုတက်မှတ်မယ်။လူ့အဖွဲ့အစည်းအတွင်းမှာလှိုက်စားနေတဲ့အာဂတိလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်မယ်လို့လည်းသူ့ရဲ့သမရမိန့်ခွန်းထဲမှာပြောကြားထားပါတယ်။အဲ့ဒီမိန်ခွန်းထဲမှာပဲသတင်းမီဒီယာတွေရဲ့အခန်းကဏ္ဍကိုအလေးအနက်ထားကြဖို့အတွက်လဲသမရဦးဝင်းမြင့်ကပြောခဲ့ပါတယ်။ဖန်စီခံနေရတဲ့သတင်းတော့ကိုဝါလုံးကတော့မတရားမှုတွေကိုအမြန်ဆုံးဖြေရှင်းပေးဖို့လိုအပ်တယ်လို့မလ28ရက်နေ့ကတရားရုံးထုတ်စင်မှာအခုလိုတောင်းဆိုခဲ့ပါတယ
်အခုအစ်တက်လာတဲ့နိုင်ငံတော်သမ္မတကြီးအနေနဲ့ကျွန်တော်တို့ဟိုအဓိကကျွန်တော်ပြောချင်တာကတော့ဒီမိုကရေစီနဲ့လွတ်လပ်မှုလွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်နဲ့တရားမျှတမှုတွေကိုအလေးနဲ့ထားပြီးတော့ဆောင်ရွက်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့သတင်းလွတ်လပ်ခွင့်ရရှိရေးကျွန်တော်တို့မတရားခံနေရတဲ့ကိစ္စတွေအမြန်ဆုံးဖြေရှင်းပေးရေးကိုကျွန်တော်တောင်းဆိုချင်ပါတယ်ကျွန်တော်တို့မတရားမှုတွေကိုအမြန်ဆုံးဖြေရှင်းပေးဖို့ဒီနေရာနဲ့ကျွန်တော်ဟိုအထူးလိုအပ်နေပြီဖြစ်တဲ့ကြောင့်ကျွန်တော်ပြောချင်ပါတယ
်သတင်းသမားအလုတ်လုတ်ရင်းနဲ့မတရားတဲ့ပုံမှန်တွေနဲ့အမှုရင်ဆိုင်နေရတာဟာမတရားဘူးလို့ကိုကျော်စိုးဦးကလည်းအခုလိုပြောခဲ့ပါတယ်
ကျွန်တော်တို့နိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်ဆုံးရှုံးမှုတွေအဲ့ဒါတွေကမီဒီယာလွတ်လပ်ခွင့်တွေကရအောင်လုပ်ပေးပါပြီးတော့ကျွန်တော်တို့ကိုယ်နိုင်ငံလေးဒီသတင်းသမားအလုတ်ကိုသတင်းလုတ်ရင်းနဲ့ကျွန်တော်တို့ကဒီမတရားတဲ့ပုံမှန်တွေနဲ့ကျွန်တော်တို့ကဒီအမှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းအခုအချိန်ကြီးကိုဒီတရားရင်ဆိုင်နေရတာမမျှတမှုလို့ကျွန်တော်တို့အနေနဲ့ယူဆတာတယ
်နိုင်ငံတော်သမ္မတရုံးရဲ့ခွင့်ပြုချက်နဲ့ Writers သတင်းတောက်နှစ်ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးတရားစွဲထားတာဖြစ်ပါတယ်သတင်းတောက်ကိုပါလုံးတဲ့ကိုကျော်စိုးဦးတို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ဥပဒေအကျိုးဆောင်အဖွဲ့ထဲမှာနိုင်ငံတကာမှလူသိများတဲ့လူခွင့်ရေးရှင်နေအမောက်ကလူနီကလည်းပါဝင်အကြံပေးဆောင်ရွက်နေပါတယ်အထောက်အထားမခိုင်လုံပဲအမှုတိဆောက်ပြီးတော့တရားရုံးတင်လာတဲ့အမှုကိုတရားရုံးကလက်ခံစစ်ဆေးနေတဲ့အပေါ်မှာဥပဒေရေးရကျွမ်းကျင်သူတွေသတင်းလွတ်လပ်ခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆောင်ရွက်နေသူတွေအပြင်ကုလသမဂ္ဂအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကထောက်ပြပြီးတော့ Writers သတင်းတောက်နှစ်ယောက်ကိုအမြန်ဆုံးပြန်လွှတ်ပေးတဲ့လို့တောင်းဆိုနေကြပါတယ်ရှင်
။မဆုမြတ်ပါမခင်ဗျာအခုတော့ရှမ်းပြည်ဘက်ကအခြေအနေကိုဆက်ပါမယ်။ရှမ်းပြည်မြောက်ဘက်မှာတိုင်းရင်းသားလက်နက်ကင်အဖွဲ့နှစ်ဖွဲ့ကြားမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်နေရက်ဆွန့်ခွာပြီးတော့ထွက်ပြေးတင်းကျောင်းနေကြတဲ့ဒိတာကန်တွေဟာမြမရိုးရအတာတရံကာလနီးလာတဲ့အတွက်နေရက်ပြောင်းချင်နေကြပါတယ်။ဒါပေမဲ့လည်းတီဘောနမ်းမတူကြောင်မဲမျိုးနယ်ထဲမှာလက်နက်ကင်အဖွဲ့တွေရဲ့မြေမြုံမိုင်းတွေအပါဝင်အန္တရာယ်ရှိနေတဲ့အခြေအနေတွေကြောင့်နေရက်ပြောင်းရေးအခက်ကြုံနေရတာပါ။အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA ရဲ့မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့စစ်ဆောင်စခန်းမှာတင်းချောင်နေကြရတဲ့ပန်ခမ်းဆန်ဆက်ပန်ခမ်းကျေးရွာအုပ်စုကရွာသား900ခန့်ဟာတကြံတွင်းအိမ်ပြန်ချင်ကြတာကြောင့်အိမ်ပြန်နိုင်ဖို့ရေးဒေသတွင်းလှုပ်ရှားနေတဲ့ဆောင်းပိုင်းရှမ်းပြည်တပ်မတော် RCSS ထံခွင့်ပြုချက်တောင်းခံနေတယ်လို့ပန်ခမ်းကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကပြောပါတယ
်ခုကျန်တာကတီဘောမြို့နယ်ပန်ခမ်းအုပ်စုကဆန်ဆက်ရွာနဲ့အမှုအုပ်စုကပန်ခါရွာဆိုအရွာကို900ဝန်းကျင်တော့ကျန်တယ်ဗျတကယ်မပိုင်ခင်ပြန်လို့ရအောင်လို့လေကျွန်တော်တို့ဟိုမျိုးမျိုးတိုးစားကြည့်ရပေါ့လေဟိုအမိဒီမိပေါ့ဟို SNLD ဖက်ဂျာကောင်ပါတီဒီဘက်နေတစ်ဆင့် RC ဆက်ဆက်ရေးရုံးပေါ့တချောင်းမဲရုံးကပြောတော့ပေါ့ဒီအရင်ရက်အတွင်းဟိုအကြောင်းပြန်မယ်တဲ့အခုဒီဟိုအကြောင်းမပြန်သေးဘူးအဲရွာသားတွေကလည်းဒီနေ့ပြန်ရမယ်ဒီနေ့ပြန်ရမယ်ဆိုတော့တို့ကမိုင်းနေထောင်ထားတဲ့မိုင်းနေပြန်ရှင်းနေတော့လို့ပြောတယ်ဗျ
ဒီစစ်ဆောင်ရွာသားတွေဟာပြီးခဲ့တဲ့မတ်လ23ရက်နေ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့တမ်းပလောင်တပ်ဖွဲ့ TNL တို့အကြားတိုက်ပွဲကြောင့်ဒီဘောမျိုးကိုစစ်ဘေးသိမ်းရှောင်လာခဲ့ကြတာပါလက်ရှိအချိန်နေရစစ်ဆောင်တွေအင်ပြန်နိုင်ဖို့အောက်ခြေတောင်ပိုင်းရှမ်းပြည်တပ်မတော် RCSS တပ်ဖွဲ့တွေခွင့်ပြုပေမဲ့လည်းအထက်မိတ်ကိုစောင့်နေရတယ်လို့ဒီဘောမျိုးဝမ်မောကူညီဖွဲ့တာဝန်ခံကူမျိုးကပြောပါတယ
်ဟိုတကြံကာလမြို့ကာလဆိုတော့ကိုရကိုဖုံးချောင်းလေးတဲ့ဘာညာလေးတက်ကျင်ကြတယ်အစီအမျက်ကိုတက်တယ်ကြပြီးတော့တို့ခွင့်ပြုတဲ့ခဏတော့ပြေးလာတယ်တို့ဒီအောက်မှာရှိတဲ့အဖွဲ့ရတော့ပြေးလိုက်အပေါ်တစ်ချက်လမ်းပြောအောင်မလို့ကျွန်တော်တို့ကအခုစောင့်နေတာပေါ့
စစ်ဘေးရှောင်ရွာသားများစုဟာပလောင်ကြီးရွာသားတွေဖြစ်ပြီးလက်ဖက်ခြံလုပ်ငန်းနဲ့အသက်မွေးဝန်းကျောင်းပြုနေကြတာပါဧပြီလဟာလက်ဖက်ကူးရည်ဖြစ်တဲ့အတွက်လက်ဖက်မကူးစုရရင်ခက်ခဲဖြစ်နိုင်တယ်လို့ စစ်ဆောင်ပန်ခါရွာသားသူကဆိုပါတယ်။တောင်ပိုင်းရှမ်းပြည်သမတော်အနေနဲ့ကတော့စစ်ဘေးရှောင်ရွာသားတွေနေရပြန်တာကိုတားဆီးတာမဟုတ်ပဲနှစ်ဖက်တိုက်ပွဲတွင်ပြည်သူတွေကြမ်းညက်မှဆွေးလို့ဖြစ်ကြောင်း RCSF ပြောခွင့်ရသူ့ဘူမူကြီးဆိုင်ဦးကပြောပါတယ်
။တိုက်ပွဲအချိန်မှာပြည်သူတွေကြမ်းညက်နေမှာဆွေးလို့ပါနေမှာဆွေးလို့အဲ့ဘက်မှာလည်းပြည်ငင်ငါပဲဒီတိုက်ပွဲအချိန်တွေရှိတော့ပါဘူး
။လက်ရှိမှာတောင်ပိုင်းရှမ်းပြည်သမတော် RCSF နဲ့တန်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲငြိမ်သက်နေတယ်ဆိုပေမဲ့လည်းစစ်ဘေးရှောင်တွေနေရပြန်ရေးမှာခက်ခဲရှိနေပါတယ်။တောင်ပိုင်းရှမ်းပြည်သမတော်နဲ့တမ်းမလောင်တပ်ဖွဲ့ TNL တို့ကြားတိုက်ပွဲကြောင့်ကြောက်မဲမြို့ကိုစစ်ဘေးသိမ်းရှောင်လာတဲ့တော့ဖယ်အုံအီးကျွာသားနေရာကျော်ဟာလည်းနေရာကိုပြန်ဖို့အခက်အခဲရှိနေပါတယ်။သူတို့ဟာဒေသတွင်းမြေမျိုးမိုင်းအန္တရာယ်ကြောင့်နေရာကိုမပြန်ရဲသေးသလိုတခြားဒေသတွေမှာလက်ပတ်ငါခူးနေရတယ်လို့ကြောက်မဲမြို့စီဗီတာလူမှုကွန်ရက်ရေးသင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ
်။သူတို့ရောပြန်လို့မရသေးဘူး။ဆိုတော့အရှုံးတဝက်ကကြတော့အေးမောင်ခောက်ဆိုတဲ့ရွာပေါ့လက်ကကူးဆိုကြွားခဲ့တယ်။ရွာကတော့ပြန်မယ်ဆိုရင်ကြောက်မဲနဲ့သူတို့ရွာနဲ့အဓိကသူတို့ရဲ့စစ်တရေးလမ်းကြောင်းပေါ်မှာတော့အားပြည့်ရှိနေတယ်လို့ကျွန်တော်တော့အဲဒီတကားနဲ့သူတို့ရွာနဲ့အားထဲမှာမိုင်းကြီးရှိနေတယ်ပေါ့။အဲ့တော့စိတ်မချဘူးဆိုတဲ့အနေထားရ
။မလဆယ်ရင်းနေမှာဖြစ်ပွားခဲ့တဲ့တမ်းမလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းတမရောသဖွဲ့တို့ကြတိုက်ပွဲကြောင်နမရူမြို့နယ်နမ်ပါရွာပိန်ခေါင်းရွာစုမွန်းရွာကြောက်တောင်ရွာစတဲ့ဒေသခံနေရာကျော်ဟာမန်ဆန်ကျေးရွာဖရားကုန်းကျောင်းနဲ့ဆွေဆွေကွာမြောက်ကျောင်းမှာစစ်ပီးခုလုံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်သမရောနဲ့တမ်းပလောင်သဖွဲ့တို့ကြအငင်းပွားပွဲရနေမြေပိုင်ဆိုင်မှုပြဿနာကြောင့်2015ခုနှစ်နိုဝင်ဘာလ28ရက်နေ့ကနေစပြီးနှစ်ဖက်သက်တွေတိုက်ပွဲဖြစ်ပွားခဲ့သလိုဒီလိုစစ်ရေးပဋိပက္ခတွေသင်းမာလာနေခဲ့လို့ထောင်နဲ့ချီတဲ့ဒေသခံကြွေရသားတွေကလည်းစစ်ဘေးလွတ်ရာဒေသဘက်ကိုစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
ကိုနိုင်ကွန်းရဲ့သတင်းလွှာပါခင်ဗျာအခုတော့ VOA ဝိုင်းတော်သားတွေရဲ့အတာတကြံအကျူကာလနှစ်တကူလက်ဆောင်တီးတပုတ်တင်ဆက်ပေးပါမယ်ဖြိုးပြည်စုံတီးဆူထားတဲ့ချစ်စရာကောင်းတဲ့ရိုးရာဒလီဆိုတဲ့တီးလေးကိုနားဆင်ကြကြပါခင်ဗျာ
Tu po tu po china charai say ma myu do ta ne te ya pi po tu ye yu ya te cha ka la rain le po la pa no quen chain po Sweet sweet to my new one the challenge ga matcha you fire to put to put sina shall I say my new love can it be your people to you you ya tinja can lare ne ko rapano when change for Sao nay đó mà khóc bà nè Yên chì để yêu nhá Sống như chì luyên ngạp đề Thế tìm mô chứ xa về Mà đúng lòng ta đề Mong nên nó mà yên lộ về Nào nên thanh quê trên đề À lòng chì nữ giá đề Tình chẳng tình chẳng Chúc bộ chì nè Chà rai xây mà mưu đó Đã nên tình yêu bì bó
VOA American အတန်းကဘိုရူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်တော့ဓာတ်ရိုက်လီလိုင်းအစီဆွေးနွေးချက်ကိုပြန်ပြီးတော့တင်ဆက်ပေးဖို့မိမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်ကြပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်မြန်မာပိုင်းအစီအစဉ်က2018ခုနှစ် April 17ရက်ဗိုလ်ရူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်ပေးနေစေအတန်လှိုင်းနေအပြင်လှိုင်းလက်မီတာဖြစ်တဲ့190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာတွေမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာဆိုရင်
ဒီအစိုးရကနေတဆင့်မနော်ဒီစောင့်ကြည့်သေးလားဘို့ဆိုတဲ့အကြောင်းကြက်ကြီးကိုပြပြီးတော့ဒီလိုမျိုး social media monitoring
ဒါကတော့ဓာတ်ရိုက်လီ line ဆွေးနွေးခန်းကိုပြန်လည်ထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ရမှာပါအဲ့ဒါတွေပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်ထုတ်တင်ပြထားတဲ့အစီအစဉ်နာနခင်အင်္ဂလိပ်စာသင်ခန်းစာပူးခြားချက်စတာတွေကိုထုတ်လွှင့်ပေးမှာပါအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်ထုတ်ချက်တွေကိုဥကြော်စံသားနဲ့အတူတင်ပြပေးပါမယ်
မြန်မာနိုင်ငံမှာ Facebook ရဲ့အခန့်ကဏ္ဍအတွက် Mark Zuckerberg ရဲ့တာဝန်ရှိမှုဆိုတဲ့ကောင်းစဉ်နဲ့ Adam Taylor ရေးသားတဲ့ဆောင်းပါးကို The Washington Post မှာဖတ်ရပါတယ်။ Mark Zuckerberg ကို Washington DC Capitol အဆောက်အဦမှာကျနာစစ်စစ်မှုမလုပ်ခင်မှာပဲမြန်မာနိုင်ငံအရက်ဖက်အဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တွေကမြန်မာနိုင်ငံတွင်အမုန်းစကားပြန်ပွားရေးမှာ Facebook ကဘယ်လိုအထောက်အကူဖြစ်စေခဲ့သလဲဆိုတာကိုတင်ပြလာကြပါတယ်။မြန်မာအမျိုးသမီးတယောက်မဒိန်ကျင်းဆက်ဖြတ်ခံရတာကိုဘုရားဘာသာနဲ့မွတ်စလင်လူဆိုင်ဝိုင်းတွေအကြရန်တိုက်ပေးဖို့ရည်ရွယ်ချက်နဲ့ Facebook မှာတင်ထားခဲ့တာကိုလူပေါင်းတသိန်းကျော်ဖက်ရှုပြီးမှ၃ရက်အကြာမှာဖယ်ရှားနိုင်ခဲ့တယ်လို့ဆိုပါရယ်။ဥဝီရသူရဲ့စာမျက်နှာဟာလည်းနှင်းနှံ့ချပြီးအမုန်းစကားတွေကိုဖြန့်ရှင်နေခဲ့တာဖြစ်ပါရယ်။ Facebook ဟာမြန်မာပြည်မှာလူတွေရဲ့အဆက်အန္တရာယ်ကြားရုပ်ဆွေးနွေးအခြေအနေတောင်ရှိရတဲ့အတွက်ဒီကိစ္စကိုအမေရိကန်လွှတ်တော်အမတ်တွေကအလေးအနက်ထားပြီးစဉ်းစားကြဖို့အဲ့ဒီမြန်မာအဖွဲ့အစည်းတွေကတိုက်တွန်းထားကြပါရယ်။ကုမ္ပဏီရဲ့စံကိုချိုးဖောက်ရေးသားချက်တွေကိုဘယ်လိုအရေးယူမှလဲဘယ်လောက်ထိမြန်မြန်ဆန်ဆန်ဖယ်ရှားနိုင်မလဲဆိုတာကိုလည်းထည့်မေးဖို့လိုအပ်တယ်လို့ဆိုကြပါရယ်။ Zuckerberg ကိုအမေရိကန်လွှတ်တော်အမတ်တွေခေါ်ယူမေးမြန်းတာဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာ Donald Trump အဖွဲ့ရဲ့နိုင်ငံရေးဩဇာကြီးမားအောင်အလွယ်ဆုံးစားလုပ်ရမှာ Facebook ပါဝင်ခဲ့တဲ့ဆိုတဲ့ဆူဆွဲချက်ပေါ်ထွက်လာပြီးမှဖြစ်လာတာပါ။ Donald Trump အောင်နိုင်ရေးအဖွဲ့ကအမေရိကန်80%အပါဝင် Facebook အသုံးပြုသူ89%တို့ရဲ့ပုဂ္ဂိုလ်ရဲ့အချက်လက်တွေကိုမတော်မတရားရယူခဲ့တယ်လို့စွပ်စွဲခံထားရပါတယ်။ Facebook အသုံးပြုရမှာမြန်မာနိုင်ငံဟာအသေးအမှားသာဖြစ်ပေမဲ့နှစ်ပေါင်းများစွာအထူးကြံပွားကလွတ်မြောက်လာခဲ့တဲ့မြန်မာနိုင်ငံမှာ Facebook ကအင်မတန်ဩဇာကြီးမားလှပါတယ်။မြန်မာနိုင်ငံမှာ Facebook အသုံးပြုသူ38ရာခိုင်နှုန်းဟာသူတို့အဖို့သတင်းတွေကို Facebook ကပဲရယူခဲ့ကြတာဖြစ်တယ်လို့စစ်တမ်းတစ်ခုကသိရပါတယ်။ Facebook ပြဿနာဟာတကမ္ဘာလုံးရဲ့ပြဿနာဖြစ်ပါတယ်။ American ပြည်ထောင်စုနဲ့ဥရောပပြဿနာတွေကိုသာအာရုံစူးစိုက်နေကြပေမဲ့မြန်မာအပါအဝင်တခြားနိုင်ငံတွေရဲ့ပြဿနာကိုလည်းအလေးအနက်ထားသင့်တယ်လို့မြန်မာလူမှုဝက်စီကပြောကြောင်းကြေညာထားပါခင်ဗျာ
ဆက်လက်တင်ပြချင်တာကတော့ကုလသမဂ္ဂလူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့ကိုလာရောက်လေ့လာဖို့မြန်မာနိုင်ငံဘက်ကခေါင်းညှိလိုက်ပြီးမြန်မာ gives not for UN Security Council delegations visit ဆိုတဲ့ခေါင်းစဉ်နဲ့ banama.com online စာဆောင်မှာ minute monitor ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြချင်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဖိအားပေးမှုကိုအတိအမှတ်ပြုတဲ့အနေနဲ့နောက်ဆုံးမှာတော့မြန်မာအစိုးရဟာကုလသမဂ္ဂလူမျိုးရေးကောင်စီ UNSC ကိုယ်စားလှယ်အဖွဲ့ကိုလာရောက်လေ့လာခွင့်ပြုဖို့အတွက်သဘောတူညီလိုက်ပါတယ် UNSC ရဲ့ April အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ပြည်သူနိုင်ငံတာဝန်ကြီးကဒီလောက်ရဟာမြန်မာနိုင်ငံဘက်ကအပေါင်းလက္ခဏာပြသလိုက်တာဖြစ်တယ်လို့နိုင်ငံတကာသတင်းမီဒီယာတွေကိုပြောကြားလိုက်တယ်လို့ခရီးစဉ်နဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေပြင်းစင်နေပြီလို့လည်းဆိုပါရယ်အခုလို UNSC ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်လေ့လာခွင့်ပြုခြင်းအပြင်ဝေဖန်ပြစ်တင်မှုတွေခံရတဲ့မြန်မာအစိုးရဟာသူနဲ့ခက်တန်းတန်းဖြစ်နေတဲ့နိုင်ငံတကာအတိုင်းဝန်းကြားမှာဆက်ဆံရေးကိုပြေလျော့စေလိမ့်မယ်လို့မျှော်လင့်နေပါရယ်ဒါပေမဲ့ UNSC ကိုယ်စားလှယ်အဖွဲ့ကိုအခင်းဖြစ်ပွားတဲ့ရခိုင်ပြည်နယ်အတွင်းတွားရောက်ခွင့်ပြုရမလားဆိုတာကတော့မရေရာသေးပါဘူး
ကုလသမဂ္ဂရဲ့အာဆီယံအရေးကိစ္စကျွမ်းကျင်သူတွေကတော့မြန်မာက UNSC ကိုယ်စားလှယ်အဖွဲ့ကိုလက်ခံဖို့အတွက်သဘောတူညီလိုက်ခြင်းကမြန်မာနိုင်ငံနဲ့ကုလသမဂ္ဂကြားနိုင်ငံတကာဆက်ဆံရေးမှာအရေးပါတဲ့ရှေ့တိုးခြေလှမ်းတစ်လှမ်းလှမ်းလိုက်တာဖြစ်တယ်လို့သတ်မှတ်ကြတယ်စသဖြင့်ရေးသားထားပါတယ်
VOA American တန်ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအလှည့်ရောက်ပါပြီ American Indian အတုံးနှုံးတွေကိုဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မြန်မာတွေတင်ပြမယ့် idiom အတုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက B-I-T-E, bite ka kai thara. T-H-E, the, B-U-L-L-E-T, bullet ka ro. Chizan lo lunga debe ya ro. Skabite ku lunge taya debe ka ro. Chizan go kai thara bo shi. Di dong sinde la ra ka ro. American pidwin sit dwin ga ba. Taung shia chau set ku ga ni. Taung shia chau set nga gu ti. Union ta ta dwi ne. Confederate pi ne ta ta dwi ja. Pidwin sui pi cha zin. Pi cha ka cha ti gai te song ja ya ma. အနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်ကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတရောက်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီတော့ ਨੇ ပတ်သက်လို့ George Grobe ဥမာကိုနားဆင်ကြည့်ကြရအောင
် When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာ American Motor ရင်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ? Bite
the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါ။အခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဒိုင်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်။ကူတာညူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင
်ဗျာ။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Facebook ကအမုန်းပွားလှုံ့ဆော်မှုတွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိစ္စပါ။မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်ကိုတုံးပြီးတော့ဘာသာရေးလူမျိုးရေးပြည်ပခါဖြစ်လာအောင်လှုံ့ဆော်တာတွေအမုန်းပွားလှုံ့ဆော်မှုတွေရှိနေတဲ့ဆိုပြီးတော့ပြီးခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီမှဆွေးနွေးခဲ့တဲ့နောက်ပိုင်းမှာဒီရပ်ဖက်ဖွဲ့ရီရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့လင်းနေတာပြောလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကင်တွယ်လို့မို့လို့ဒီလွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်လာမလားဆိုရင်ဟုကလည်းရှိပါတယ်။ဒါကြောင့်မို့လို့ Facebook ကိုတုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေကင်တွယ်တဲ့ကိစ္စအခုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ Mido လို့ခေါ်ပါတယ်။ကျွန်တော်ဒီ Internet တုံးပြီးတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိစ္စနဲ့ပတ်သက်လို့လုံးဆောင်ရည်နေတဲ့အဖွဲ့အစည်းကပါ executive director အမှုဆောင် director ဖြစ်တဲ့မထက်တက်အောင်ရှိပါတယ်နောက်တူကတော့သတင်းစာဆရာကိုမြင့်ကျော်ပါသူကမြန်မာမီဒီယာကောင်စီရဲ့ဖွဲ့ဝင်တူလည်းဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးမထက်တက်အောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမထက်တက်အောင်ကြားရမယ်ထင်ပါတယ်ဟု
တ်ကဲ့ကြားပါတယ
်ဒီ Facebook နဲ့ပတ်သက်ပြီးတော့မထက်တက်အောင်တို့လူမှုအဖွဲ့အစည်းတွေက6ဖွဲ့ထင်ပါတယ်ဒီ Facebook company ကိုလှမ်းပြီးတော့စာရေးတယ်ကျွန်တော်မကြားခင်ရပဲ Zuckerberg ကိုယ်တိုင်ကဒါကိုမထက်တက်အောင်ကိုယ်တိုင်ဒီလိမ့်မှုပြီးတော့တိုက်ရိုက်ပြန်ထားပါလေကျွန်တော်သတင်းလည်းလုတ်ထားပါပြီကျွန်တော်ဒီညမေးချင်တာကအခုသူတို့ပြန်လိုက်တဲ့စာပေါ်မှာကိုမျောလင့်ထားတဲ့အဖြေရောရရလား
ဟုတ်စာပို့ပြီးတော့ပေါ့နော်15နာရီလောက်အထဲမှာပဲဒီ Max ကဘက်ကနေပြီးတော့ကျမတို့ကိုစာပြီးပြန်ခဲ့တယ်ပြန်ခဲ့တယ်ဆိုတဲ့နေရာမှာအဓိကအဲ့ဒီစာကတော့ဒီ Facebook အနေနဲ့ပေါ့နော်ဟိုကျမတို့ကိုဟိုဒီတောင်းပန်ကြောင်းနောက်တစ်ခုကကျတော့ Facebook အနေနဲ့ဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့အရေးတွေကိုဟိုအထူးအကလေးပေးဆောင်ရပါမယ်လို့သူကတော့အကြမ်းင်းပေါ့နော်အကြမ်းင်းပြောသွားတယ်ဒါပေမဲ့ပြောသွားတာနဲ့ပတ်သက်တဲ့အခါမှာဟိုကျမတို့ကဒီဟိုသူ့အနေနဲ့အချိန်ပေးပြီးတော့စာပြန်လာတော့ကျေးဇူးတင်တယ်ဒါပေမဲ့သူ့အနေနဲ့ကတော့ဒီ Facebook ကနေပြီးတော့ပေါ့နော်ဟိုလက်ရှိဘာတွေလုပ်သွားမလဲဆိုတဲ့ဟာကိုတိတိကျကျ
ဒီမတိုင်ခင်မှာလည်းဒီ Facebook နဲ့ထိဆက်ပြီးတော့ပြောဆိုဆောင်ခဲ့တာတွေရှိတယ်ဆိုတော့ Facebook ကမြန်မာနိုင်ငံအတွက်တီးသန့်အဖွဲ့လို့အုပ်စုတစုထားတာမျိုးရှိပါလား
ဒီတော့မက္ကပတ်ရစာရဆိုလို့ရှင်တော့သူကတော့ဒီမြန်မာနိုင်ငံရဲ့ဒီဟိုအချက်လက်တွေပေါ့နော်သူ့အနေနဲ့ဒီစောင့်ကြည့်ပေးဖို့မော်ဒရိတ်လုပ်ပေးဖို့လူအယောက်တဒါဇင်လောက်ရှိနိုင်ပါတယ်ရှိပါတယ်လို့သူကတော့ပြောထားတယ်မြန်မာနိုင်ငံမှာ Facebook တုံးတဲ့သူကဒီ15တန်းနဲ့တန်း20လောက်ရှိတယ်အဲ့ဒီလိုမျိုးရှိတဲ့အထက်မှာမှဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီ team ကိုပေါ့နော်ဒီအဲ့ဒီလောက်လူနည်းနည်းလေးနဲ့ကလောက်ပါမလားဆိုတဲ့ဟာကိုကျွန်တော်တို့ကအဲ့ဒီဟာကိုလည်းအဓိကအစိုးရနေတယ်ဟိုရှင်ပြောလို့ရှိရင်ကျွန်တော်တို့ဒီဂျာမနီနိုင်ငံမှာဆိုလို့ရှိရင်ဂျာမနီနိုင်ငံမှာ Facebook တုံးတဲ့သူက38တန်းဒီပါလောက်ရှိတယ်ဒါပေမဲ့သူတို့မှာ Facebook ရဲ့ဒီ team ကပေါ့နော်ဂျာမနီနိုင်ငံအထူးအရေးပေးဆောင်ရွက်နေတဲ့ team ကလူ1000ကျော်တယ်
ခုနကပြောတဲ့ဒီ Facebook မြန်မာ team မှာ၁၀ယောက်ထဲမှာမြန်မာစကားကြီးလေးလေးနားလည်နိုင်တဲ့မြန်မာတွေရောပါရလားခင်ဗျာ
ဘယ်သူတွေအတိအကျပါရဲဆိုတဲ့ဟာတော့ဒါကျွန်တော်တို့ပြီးဖို့လည်းမလိုဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့အများအားတော့သူတို့နဲ့ဒီစပြီးတော့ဟိုပြေဆောင်ကြတဲ့2013-14ကလေးကတော့ပြောဖြစ်တာကတော့ဒီမြန်မာနိုင်ငံကိုအရေးပြုနေတဲ့ဒီအဖွဲ့တွေကတိတိကျကျကိုမြန်မာစကားကိုလည်းပြီးဖို့လိုတယ်လို့ပေါ့နော်မြန်မာနိုင်ငံရဲ့အခြေအနေ context ကိုလည်းပြီးဖို့လိုတယ်လို့ကျွန်တော်တို့ကပြောခဲ့ပါတယ
်တစ်ဖက်မှာဒီအမုန်းပွားလှုံ့ဆော်မှုတွေကဆက်ရှိနေလို့မဲ့တစ်ဖက်မှာလွတ်လပ်စွာပြောဆိုပြီးတော့ရေးသားတဲ့ဟာတွေလည်းဖြုတ်ချခံနေရတယ်အဲ့လိုအခြေအနေဖြစ်နေတာကြီးကျွန်တော်တွေ့နေရတယ်အဲ့ဒါဘာကြောင့်လို့ထင်လဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ထပ်ပြတ်ချင်တဲ့ဒီ Facebook ရဲ့အားနဲ့ချက်ပါဆိုတော့ကျွန်တော်တို့ဒီမဟုတ်ဘူးလေပေါ့နော်အခုဆိုလို့ရှိရင်လည်း TV လင်ကာနိုင်ငံနောက်ပြီးတော့ဗီယက်နမ်နိုင်ငံနဲ့ Facebook ကိုကျွန်တော်တို့လိုပဲဟိုအိတ်ဖွင့်ပေးတာတွေထည့်ထားတယ်ဆိုတော့ဟို TV လင်ကာဆိုလို့ရှိရင်လည်းမြန်မာပြည်မှာလိုပဲသူတို့ဒီအနေနဲ့ဒီ Facebook ကြောင့်ပေါ့နော်ဒီဟိုဒီကျွန်တော်တို့ဒီပဋိပက္ခကိုလုံးဆော်တဲ့ဇာတ်အနေနဲ့ရှိတဲ့ဇာတ်တွေဒီအကြောင်းအရာတွေအပြတ်မှန်နေတယ်အဲ့ဒါကို Facebook ကကောင်းမွန်စွာမထိန်းချုပ်နိုင်ဘူးနောက်တစ်ဖက်တည်းမှာဆိုလို့ရှိရင်လည်းဗီယက်နမ်မှာဖြစ်နေတာကဗီယက်နမ်မှာ activist တွေပေါ့နော်ကျွန်တော်တို့ခုနလှုပ်ရှားတကြွရဲ့သူတွေရဲ့အကောင့်တွေကဒီ Facebook ကနေအဖြုတ်ခံနေရတယ်ဆိုတဲ့ဟာကိုပြတယ
်မြန်မာစုရမြန်မာအနာဘိုင်းတွေကဒီလူမှုကွန်ရက်တီမှာရေးသားပြောဆိုနေရတဲ့ပတ်သက်ပြီးတော့စောင့်ကြည့်ဖို့ဆိုပြီးတော့သူတို့ဒီ budget တွေတုံးတယ်ငွေတုံးတယ်ဆိုပြီးတော့သူတို့ပြောထားတာရှိတယ်အဲ့တော့အဲ့ဒီကိစ္စမှာလည်း Facebook ကိုယ်တိုင်ကလည်းတခြားနိုင်ငံတချို့တွေမှာအခု scandal တွေတော်များပေါ်လာတဲ့ခါကျတော့ Facebook ကိုယ်တိုင်နဲ့အာဏာပိုင်နဲ့ပတ်သက်တာမျိုးဒီမှာအုပ်စုတစ်ပွဲပွဲနဲ့ပတ်သက်တာမျိုးတွေရောတန်လျာဖြစ်စရာရှိပါလားမြန်မာနိုင်ငံမှာ
ဟိုကျွန်တော်တို့တိုင်ကြားချင်းကိုကောင်းကောင်းလေးဒီကန့်ကန့်နိုင်တယ်သူရဲ့ mechanism ကကောင်းတယ်ဆိုလို့ရှိရင်ဒီဒီလိုမျိုးအစိုးရကနေတစ်ဆင့်ပေါ့နော်ဒီစောင့်ကြည့်သေးလာဖို့ဆိုတဲ့အကြောင်းကြက်ကြီးကိုပြပြီးတော့ဒီလိုမျိုး social media monitoring team တွေကိုဆက်ပြီးတော့ထောင်ပြအကြောင်းတော့မရှိဘူးဆိုတော့ကျွန်တော်ဟိုဆိုတော့အဲ့ဒီလိုမျိုးဖြစ်နေလို့ဒီအစိုးရကဒါကိုဟိုအခွင့်ကောင်းယူပြီးတော့ဒီ social media team ဆိုပြီးတော့ထောင်တဲ့အခါမှာတစ်ခါမှသလို့ရှိရင်ကျွန်တော်တို့အနေနဲ့စိုးရိမ်တာကျွန်တော်တို့ရဲ့ဒီပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက် privacy ဘိုင်းတွေလည်းကျွန်တော်တို့စိုးရိမ်ရတယ်ပေါ့နော်ဟိုအစိုးရနဲ့ Facebook အနေနဲ့ဒီဟိုဟိုဆက်သွယ်ဆက်ဆက်တဲ့နေရာမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကပို့ပြီးတော့ပြင်လဲနေတာမျိုးရှိဖို့ကိုကျွန်တော်ကပို့ပြီးတော့လိုလာတယ်
ဟုတ်ကဲ့မတ်တတအောင်လေးလိုက်မှမှခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ်ပြန်ဆွေးနွေးမယ်တူဖိတ်ခေါ်ကြပါလေဦးမြကျော်မြန်မာမီဒီယာကောင်ဆယ်ကဦးမြကျော်ကြားပါလားခင်ဗျာဟုတ်ကဲ့ကိုမြကျော်ကြီးခုနကမတ်တတအောင်တော့ဒီ Facebook နဲ့ပတ်သက်လို့ပေါ့နော်ကျွန်တော်ကိုမြကျော်အဓိကမေးချင်တာကအခုလိုအမိုးစကားပြန့်ပွားမှုတွေရှိနေတဲ့ချိန်မှာပဲတင်းကြက်ကြက်သူကတော့ကင်စပြီးကင်တွယ်လာမယ်လို့တော့ပြောပါတယ်ဇူကာဘတ်ကိုယ်တိုင်ကလည်းပို့ပြီးတော့ဒါပေမဲ့တစ်ဖက်မှာလွတ်လပ်စွာပြောဆိုခွင့်တွေကိုထိခိုက်နိုင်စရာစိုးရိမ်ချက်တွေရောရှိပါလားခင်ဗျာ
မနောဒီကိစ္စမျိုးတွေကိုပြည်တွင်းမှာပဲခြံတွယ်ပြီးတော့ဆေးစွန်းနဲ့ဆက်တယ်ပြီးဟိုဘယ်လိုမှာ report လုပ်တင်တယ်လို့ထင်တယ်နည်းဒါပေမဲ့မြန်မာပြည်ရဲ့ဖြစ်နေတဲ့တွေကိုနားမလည်ရင်သူတို့ဘယ်ဟာကိုတော့သူတို့ကဒီအမုန်းစကားနဲ့ပတ်သက်တယ်လူကြီးဘာတိုင်းလုံးဆော်တယ်လို့သူတို့ဟိုနားလည်နိုင်မလဲပေါ့နော်အဲ့လိုဆိုတော့တကယ်တမ်းကျတော့ဒီညာမျိုးကိုဟိုပြည်တွင်းကအစိုးရကဒါလင်စံရင်းစံညွန်ဘလို့စံမျိုးနဲ့တိုင်းတာပြီးဘယ်ဟာမျိုးကိုသူတို့ကသားမြင်မယ်ဖေးစွန်နဲ့ဆက်တယ်ပြီးလောက်ဆောင်မယ်ဘယ်ဟာမျိုးကိုတော့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ရဲ့ bounding နဲ့သက်ဆိုင်နေဆိုတော့အဲ့လိုမျိုးဟိုမူဝါဒအချိန်တည်းနဲ့လို့ထင်တယ
်အစိုးရက policy ဆွဲတင်နေဆိုတော့အစိုးရနဲ့တည်းရဆွဲလို့ရှိရင်တကယ်တော့အစိုးရတဘာဝကတော့သူ့ပေါ်ဝေဖန်လာရင်လက်ခံမှာမဟုတ်နိုင်ဘူးလေအဲ့တော့အဲ့ကိစ္စတွေမှာတော့ပြီးတော့လွတ်လပ်စွာ
အင်းညာမှာတော့အစိုးရကသူ့ရဲ့နိုင်ငံရေးနဲ့မဆိုင်မဲနဲ့ဒီလူမျိုးရေးပါပါရေးနဲ့အမုန်းစကားဆိုတဲ့စံကိုတော့သူကဟိုတိတိကျကျလိုက်လာဖို့လိုတော့နော်အဲ့လိုမျိုးစံနဲ့ criteria နဲ့အဲ့ဒီဟာမျိုးကိုသူကထားဖို့တော့လိုတယ်
။ကိုမြင့်ကျော်အမြင်ကတော့အစိုးရဘက်ကဒါကူတစုံတရာကင်ဖို့လိုတယ်ပေါ့။ပေါ်မူပါတော့မူပါတော့ဆွဲပြီးတော
့ဟုတ်တယ်။ဟိုဒါပေမဲ့ဟိုနိုင်ငံရေးတို့ဘာလို့တော့မပါသိမ့်ဘူး။သို့တော့သူရည်ရွယ်ချက်ထားတဲ့ဟာမိုးစကား champion ဟိုလူမျိုးပါပိုင်းလုံးဆောင်မှုအဲ့ဒါမျိုးဆိုရင်အဲ့ဒီဟာမျိုးကိုပေါ်မှာမူတည်ပြီးတော့ဘယ်လိုကိစ္စမျိုးဟိုတားဆီးမယ်ဖြုတ်ချမယ်ဆိုတဲ့ဟာမျိုးရှိ သက်သက်မှပဲထားတယ်လို့ထင်တ
ယ်။ဟုတ်ကဲ့မတတအောင်ဘယ်လိုမြင်လဲခင်ဗျကွန်မီကျော်အခုဆွေးနွေးသွားရတဲ့ပတ်သက်လို့
ကျွန်မအမြင်ဆိုလို့ရှိရင်တော့ Facebook ကသူ့အနေနဲ့ဒီသတ်မှတ်ထားတဲ့လူမှုကွန်ရက်စာနှုန်းတွေရှိတယ်ပေါ့နော်။အဲ့ဒီထဲမှာဆိုလို့ရှိရင် तू ကတော့ဒီ Sales Channel ချက်လောက်ကိုတိတိကျကျလေး तू ကဒီပြောပြထားတယ်အဲ့ဒီထဲမှာဘာတွေပါလဲဆိုလို့ရှိရင်ကျွန်တော်တို့ကဒီလူချင်းချင်းဒီဘာသာရေးဒီအမြင်ဟိုဒီကျင်းမှုစသဖြင့်အကြောင်းအရာမတူတဲ့လူတွေကိုကျွန်တော်တို့ဖိနှိပ်ပြီးတော့ဟိုအမုန်းစကားမပြောရဘူး။နောက်ပြီးတော့ကျွန်တော်တို့ကဒီဟိုဒီ Facebook platform ကိုတုံးပြီးတော့ဒီအချက်ဖတ်မှုကိုလှုံ့ဆော်တဲ့အားမျိုးတွေမရေးရဘူး။စသဖြင့်အဲ့ဒီလူမှုစံနှုန်းတွေထဲမှာဒီအရင်းနဲ့ပတ်သက်တဲ့ဟာလေးဒီအတိအကျပါတယ်။ Facebook ရဲ့လူမှုကွန်ရက်စံနှုန်းတွေဆိုတာဖားလဲဆိုတဲ့ဟာကိုကျွန်တော်တို့ကဒီ Facebook တုံးတဲ့လူတွေကိုကောင်းကောင်းသိအောင်သူ့ရဲ့ platform အနေနဲ့ကတော့ educate လုပ်ပေးရမယ်။ကောင်းကောင်းလုပ်ပေးနိုင်ရမယ်။ဆိုတော့အဲ့လိုမျိုးလုပ်ပေးနိုင်တယ်ဆိုလို့ရှိရင်တစ်ခါမှာကျွန်တော်တို့ကဒီ Facebook ကိုဒီကျွန်တော်တို့ reporting လုပ်နေတဲ့နေရာမှာအခုလိုမျိုးဒီကျွန်တော်တို့အရက်ထက်ဖွဲ့စည်းတွေပဲမဟုတ်တော့ဘဲနဲ့ပေါ့နော်။ကျွန်တော်တို့ကတော်တော်များများဒီ reporting အထက်မှာပါလာနိုင်ပြီဆိုလို့ရှိရင်တော့ဟိုကျွန်တော်တို့ကပို့ပြီးတော့ဟိုပို့ထည့်အောင်တော့ reporting လုပ်နိုင်ရမှာပေါ့နော်။တစ်ခါမှာဆိုလို့ရှိရင်လည်းခုနကပြောသလိုပဲ Facebook မှာဒီ reporting တွေကိုကိုင်းတဲ့ဒီ moderate တွေ moderation လုပ်ပေးတဲ့အဖွဲ့တွေကလည်းကျွန်တော်တို့ကဘာသာစကားနဲ့ဟိုနောက်ပြီးတော့နိုင်ငံအခြေအနေကိုကောင်းကောင်းသိတဲ့လူတွေဖြစ်မှလည်းကျွန်တော်တို့ကဖြစ်မှာ။ပြီးသွားလို့ရှိရင်သိတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဒီ team ကလုံလုံလောက်လောက်ရှိမှာကျွန်တော်တို့ရဲ့ reporting တွေပြင်မယ်ဆိုလို့ရှိရင်လည်းသူကအချိန်ကိုပေါ့နော်။အနည်းဆုံးနဲ့သူကတိတိကျကျပြန်ပြောင်းပြန်လည်ဆက်ဆံလေးသူ့အနေနဲ့လှုပ်ရှားပေးနိုင်မှာဆိုတော့အဓိကတော့ဒီ Facebook အတီးတယ်လုပ်ပေးလို့ရတဲ့ဟာတွေအများကြီးရှိတယ်။ဆိုတော့အဲ့လိုမျိုးလုပ်ပေးလို့ရတဲ့ထဲမှာဥပမာအစိုးရနဲ့ပတ်သက်တာဆိုလို့ရှိရင်တော့ကျွန်တော်တို့ကပို့ပြီးတော့ဒီအဓိကတော့ဒီဟိုရာဇဝတ်ဟိုကျွန်တော်တို့ဒီရာဇဝတ်မှုရောက်နိုင်တဲ့ဟာမျိုးတွေကဘယ်အစိုးရအနေနဲ့ပို့ပြီးတော့ပါတင်တယ်လို့တော့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဟိုကျွန်တော်တို့ဒီအမြင်ရှိတဲ့စကားအမုန်းစကားတွေလှုပ်ဆော်တဲ့နေရာမှာအချို့ဟာတွေကဒါကျွန်တော်တို့ကတကယ်ကိုကျွန်တော်တို့ criminal ဟိုရာဇဝတ်မှုမြောက်နိုင်တဲ့အရေးသားတွေလှုပ်ဆော်မှုတွေလည်းဒါကျွန်တော်တို့ကတွေ့နိုင်တယ်။တွေ့နိုင်တယ်ဆိုလို့ရှိရင်တော့အဲ့ဒီဟာတွေကိုတကယ်ကိုဒီအစိုးရတွေအနေနဲ့ကင်တွယ်ပေးနိုင်ရဲဆိုလို့ရှိရင်တော့အဲ့လိုမျိုးချစ်ဆက်မှုမျိုးရှိဖို့အတွက်ကတော့ကျွန်တော်တို့ကလိုလားတဲ့။ဒါပေမဲ့အစိုးရကနေပြီးတော့ဟိုသူအနေနဲ့ဟိုအများကြီးဒီကျွန်တော်တို့ဒီဟိုအပေါ်မှာပေါ့နော်ဟိုပြောချင်မယ် control လုပ်တဲ့ပုံစံမျိုးတွေလိုမျိုးဆိုလို့ရှင်တော့ကျွန်တော်တို့ကတော့ဟိုမရှိတာတော့ပိုကောင်းနိုင်မယ်ရှင်
ဟုတ်ကဲ့ကိုမတ်ထက်တဲ့အောင်ကိုမြင့်ကျော်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာတော့ရှင်နေကျွန်တော်လှည့်ပေးချင်ပါတယ်အရင်ဆုံးကိုတင်သေးဝင်လေးလိုင်းပေါ်မှာရှိပါတယ်ခင်ဗျာကိုတင်သေးဝင်တူတုတ်ဆွနေမြင်းမြောင်းလို့ရပါတယ်ခင်ဗျာကျွန်တော်တော့ရှင်နေလည်းရှိလို့ပါ
ပြောမှဆိုတော့လွတ်တော့မှာဒီဆိုတင်လိုက်တဲ့ကကျွန်တော်တို့ကခုတ်ရတခြားရှာတယ်ကြည့
်ဒီလူမှုကွန်ရက်တီကိုစောင့်ကြည့်ဖို့ဆိုရဘတ်ဂျက်တော့မယ်ဆိုရကိစ္စလား
အဲဟုတ်တယ်ခင်ဗျာအဲဘတ်ဂျက်တော့မယ်ကိစ္စအော်လက်ရှိကျွန်တော်တို့ကစက်သေးဥပဒေကိုပြင်ဆင်နေဥပဒေမူကြောင်း
ဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့ကိုတင်သေးဝင်ကျေးဇူးပါကျွန်တော်နောက်တရရှင်တူဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဇော်မျိုးလေးလိုင်းပေါ်မှာရှိပြန်တင်ပါတယ်ကိုဇော်မျိုးဆွနေလို့ရပါတယ်
ကျွန်တော်ကတော့ပြောမယ်လို့ပေါ့နော်ကျွန်တော်အမြင်ပြောမယ်ဆိုရင်တော့အဲ Facebook ပေါ်မှာမိုးစကားပြန်ပွားတဲ့ကိစ္စပေါ့နော်အဲဒီတော့ပြောမယ်ဆိုရင်ကျွန်တော်ကတော့ဒီတယောက်နဲ့တယောက်ဘာသာတစ်ခုနဲ့တစ်ခုကြားမှာအရင်ချင်းကျွန်တော်ခိုင်းချက်ပေါ့နော်ဟိုကျွန်တော်မသိတာတွေသိရတယ်ကျွန်တော်မကြားရတာကြားရတယ်ကျွန်တော်ကတော့အရင်ချင်းပလဲတယ်လို့ပဲကျွန်တော်သိချင်မှခိုင်းယူတာတယ်သူတို့တင်တာရအားလုံးကျွန်တော်ကတော့ဘယ်လိုပြောမလဲဟိုကျွန်တော်ထိုင်ကြတာပေါ့နော်အမုန်းစကားတစ်ခုလို့ကျွန်တော်ကတော့မခံယူဟိုဘာသာတစ်ခုနဲ့တစ်ခုကြားမှာကျွန်တော်ကတော့ဟိုကျွန်တော်မသိရတဲ့အရာတစ်ခုကိုကျွန်တော်လေ့လာခွင့်ရတယ်လို့ပဲကျွန်တော်ခံယူရဲအမုန်းစကားဆိုတာလေကိုယ်နဲ့ဆက်ညီတဲ့တယောက်ကဟိုကိုယ်နဲ့ဆက်ညီတဲ့တယောက်ရင်းနဲ့ထွက်လာတဲ့စကားကိုကိုယ်မသိတဲ့စကားဖြစ်နေပြီဆိုရင်တော့ဒါအမုန်းစကားဖြစ်တော့မှာပဲလေ
ဟုတ်ကဲ့ကျွန်တော်တခြားဒီဆဲဆိုရေးသားပြောဆိုတွေကလည်းကျွန်တော်မကြခင်တွေ့မကြခဏတွေ့ရတယ်ခင်ဗျာဥပမာဆိုတာလူတစ်ဖက်သားကိုဆဲဆိုပုတ်ခတ်ပြီးတော့ရေးသားတာပေါ့နော်ဟိုတကယ်တမ်းအပြစ်မှပြောရင်တော့မှဒါတော်တော်လေးကိုကျွန်တော်နားထောင်အောင်တိတ်ခတ်ပါတယ်အဲ့လိုမျိုးစကားတွေနဲ့ပတ်သက်ရေးသားပြောဆိုတာနဲ့ပတ်သက်လို့ရော
အဲ့လိုမျိုးကတော့မဖြစ်တယ်ဘူးညာဟုတ်တယ်ဒါဘာသာတစ်ခုနဲ့တစ်ခုကြမှာအဲ့လိုမျိုးကမဖြစ်တယ်ဘူးဟိုကျွန်တော်ဗုဒ္ဓဘာသာအနေနဲ့လည်းမဖြစ်တယ်ဘူးအစ္စလာမ်ဘာသာအနေနဲ့လည်းမဖြစ်တယ်ဘူးဒါမျိုးဆိုတော့ထိန်းချုပ်တင်တယ
်ဟုတ်ကဲ့ပါခင်ဗျ
ာဟုတ်တော့ဒါမျိုးကဘာဖြစ်လို့လဲဆိုတော့ဒါမျိုးကတကယ်နဲ့ပြိပစာဖြစ်သွားနိုင်တယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ထပ်တော့ရှိတူလှည့်ပေးခြင်းပါတယ်ချိန်သိမ်းပြလို့ပါကွန်မြစ်ထေးကြားရမယ်ထင်ပါတယ်ခင်ဗျာကွန်မြစ်ထေးတူတူဆွေးနွေးမိမြောင်းလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်ကတော့ဗျာကျွန်တော်သဘောထားပြောရရင်တော့ကျွန်တော်အမုန်းတရားကိုလူမရှိဘူးဗျာကျွန်တော် Facebook ကိုင်နေကိုင်မင်းနဲ့ကိုင်တဲ့အခါမှာလည်းကျွန်တော်ပုံလည်းကျွန်တော်မသိဘူးကျွန်တော်ဂျိုးပြူဆိုတဲ့နာမည်နေဒါပေမဲ့ကျွန်တော်ပြောမယ်ဗျာကျွန်တော်တို့ဒီလူတရားရဲ့လွတ်လပ်ခွင့်ကိုတော့မှန်တယ်ဒါပေမဲ့လွတ်လပ်ခွင့်ဆိုတဲ့နေရာမှာဥပဒေနဲ့အညီလုံထုံးလုံနည်းနဲ့အညီတော့ဒါတော့ဖြစ်စေချင်တယ်တော့ခုကကျွန်တော်တို့နှမောက်မြို့မှာဖြစ်နေတာအမုန်းတရားကတော်လေးကိုပြန့်နှံ့နေတယ်ပြန့်နှံ့နေတယ်ဆိုတာအဲ့ဒီကရင်းတော့လုပ်နေတဲ့မွေးဟောက်ဆိုတဲ့မွေးဟောက်ဆိုတာအမုန်းတရားတွေကိုဖြန့်ဖြူးနေတယ်ပေါ့ဗျာအဲ့တော့ဒီကကတော့ဗျာကျွန်တော်တို့နိုင်ငံမှာဒီ ဟိုညင်းညင်းရရဖို့ဆိုလို့ရှိရင်ကျွန်တော်တို့ခုနကစောစောတုန်းကပြောသွားတဲ့ပုံကူလိုပဲကျွန်တော်တို့ဒီမြို့နယ်တွေမှာဖြစ်နေတဲ့တရားရေးမှန်နိုင်နေအုပ်ချုပ်ရေးမှန်နိုင်နေဥပဒေပြည်ရေးမှန်နိုင်နေအဲ့ကမှန်နိုင်ကြီးသုံးရပေါ်မှာမူတည်ပြီးတော့အဲ့ပုံကူတွေအဲ့ဒီအဓိကကိန်းထားတဲ့ပုံကူတွေရဲ့စိတ်ဓာတ်တွေပြောင်းလဲသွားမှသာလေကျွန်တော်တို့အမုန်းတရားတွေအပြောင်မယ်လို့ကျွန်တော်ကတော့မြင်နေဗ
ျဟုတ်ကဲ့ပါခင်ဗျာ
ဆိုတာကျွန်တော်တို့နှမောင်းမြို့မှာ
ကျေးဇူးပါကွန်မတီကျွန်တော်တို့ကပင်နန်ဆူနီရဲ့လူတွေလှည့်ပေးခြင်းလို့ပါကျွန်တော်အရင်ဆုံးဦးမြင့်ကျော်ကိုပြန်ပေးခြင်းပါလေခင်ဗျာဦးမြင့်ကျော်အခုခုနကပြောသွားတဲ့ထဲမှာသတင်းတောက်တီရဲ့အခမ်းအနားလည်းပါပါတယ်သတင်းရေးသားမှုတွေမှာတချို့အမုန်းတရားကိုပို့ပြီးတော့ပြပိခဖြစ်အောင်ပို့ပြီးတော့လှုံ့ဆော်တာမျိုးတွေရှိတယ်ပေါ့နော်အဲ့တော့ဒါအခုဒီ Facebook တွေမှာလည်းဒီကနေ့ပြောရင်နောက်ပိုင်းသတင်းဌာနတွေတော်တော်များများအသုံးပြုလာပါတယ်အများစုအကုန်လုံးနှိပါပါပဲ Facebook ကိုအဓိကအခြေခံအသုံးပြုလာတော့ဒီ Facebook ပေါ်မှာသတင်းရေးသားမှုတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲခင်ဗျာအခုမြင့်ကျော်
Facebook ပေါ်မှာသတင်းဌာနတာဝန်ခံမှုရှိတဲ့သတင်းဌာနပေါ့နော်ဗီလိစာနဲ့ဗီဒီယိုရအက်ဒီတာဗီဒီယိုတောင်အဲ့လိုမျိုးတွေမှာတော့အထိုင်ရောက်ရှိတယ်ဒါပေမဲ့အများကြီးရောမရှိဘူးဒါပေမဲ့တချို့တော့တာဝန်ခံမှုမရှိတဲ့ဘယ်နေရာတင်မှန်းမသိတဲ့ပြည်တွင်းမှာခြေဆက်လာပြည်ပမှာခြေဆက်လာမရှိတဲ့ဟာတွေရဲ့ဟိုအဲ့လိုမျိုး Facebook page တွေနဲ့ဟို website ပေါ့လေနှစ်ခုလုံးအဲ့လိုမျိုး link ထည့်ထားရအဲ့ဒါတွေကတော့သူတို့အကျိုးစီးပွားတစ်ခုအတွက်သူတို့ကဟိုလှုံ့ဆော်တာမျိုးတွေရှိတယ်ဗျာ။တစ်ခါလေမှစီးပွားရေးအကျိုးစီးပွားတစ်ခါလေမှနိုင်ငံရေးတို့တစ်ခါလေမှလူမျိုးရေးဘာသာရေးအကျိုးစီးပွားတဲ့ဟာတွေရှိတယ်။အဲ့ဒါတွေကိုဟိုလုံနေတဲ့ဟာတွေရောရှိတယ်။အဲ့ဒါတွေကိုဟိုဆက်ရှိတဲ့ပြည်သက်ကြီးရှိတဲ့ပြည်သက်ကလည်းဘယ်ဟာကသတင်းဌာနလဲဘယ်ဟာကသတင်းဌာနမဟုတ်ဘူးလဲဆိုတဲ့ဟာမျိုးကိုမသိတော့အဲ့ဒါကလည်းတကယ်တော့ဟိုမီဒီယာဟိုတင်းပေါ့နော်အပါဝမှုမီဒီယာလစ်ထရေစီပိုင်းကအားနည်းတဲ့ဟာကြောင့်လည်းသူတို့ရဲ့လုံဆောင်မှုတွေကအတိုင်းအတာတစ်ခုတည်းဆက်ရောက်မှုရှိနေတာမျိုး
ဟုတ်ကဲ့
ကျွန်တော်တွေ့နေရတ
ာဟုတ်ကဲ့ကျွန်တော်မှတ်ထားအောင်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ခင်ဗျာခုနကကိုမြင့်ကျော်ပြောသွားတဲ့ထင်ပါလေပါတယ်သူတချို့တော်များမြင်နေကြတာကဒီ Facebook ကိုသုံးပြီးတော့ကိုဝါရဖြန့်ချီမှုပေါ့နော်အဲ့တော့ဒီ Facebook ပေါ်မှာတစုစုတသင်းတစ်ပွက်ပွက်တအုပ်စုစုကရွေးချက်ချင်းချင်းနဲ့သုံးပြီးတော့ပြဿနာတွေဖန်တီးတာမျိုးကောမတ်ဟိုထက်တောင်တို့ကဒီ Facebook နဲ့လူမှုကွေတင်တာပတ်သက်လို့သူ့နားလုံတော့အဲ့ဒါမျိုးတွေရောဘယ်လောက်ထိပြင်းထန်ထန်ရှိနေလဲခင်ဗျာမြန်မာတိုင်းဝန်ကြားထဲမှာ
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ဒီက Facebook တုံးတဲ့အပိုင်းကတခြားနိုင်ငံတွေနဲ့မတူတာကျွန်တော်တို့ကဒီ platform တစ်ခုကိုပဲတုံးတာလေဘယ်လောက်ထိတုံးလဲဆိုလို့ရှိရင်ကျွန်တော်တို့ဒီမှာကဒီတမန်တယောက်နဲ့တယောက်ဖြည့်ဆက်ဆက်ပဲဘူးအမျိုးကြီးတကယ်ချင်းနေတယ်ပဲမဟုတ်ကဲနဲ့တကယ်ကိုကျွန်တော်တို့ကဒီလူတွေအနေနဲ့တည်အချက်လက်ကိုအချိန်နဲ့တည်ရယူဖို့နောက်ပြီးတော့အရန်ပြပါတဲ့အချက်ကကျွန်တော်တို့ဒီလူငယ်တဲ့ဒီလာပိုင်းဟိုကျွန်တော်တို့ဒီဟိုလောက်ကဒီမြန်မာနိုင်ငံရဲ့သမဒကအားယူပါတယ်ဆိုရင်ညမှာသူ့အနေနဲ့ဒီ Facebook ဆိုတဲ့ platform ကိုပထမဆုံးတုံးပြီးတော့သူ့ရဲ့ဒီဟိုဒီတာဝန်မရနာကြောင်သူကတင်ခဲ့တယ်တင်ခဲ့တယ်ဆိုတော့ဒီ Facebook ရဲ့အသုံးပြုရဲ့သူကဟိုအသုံးပြုမှုကကျွန်တော်တို့မြန်မာနိုင်ငံတို့ကအရန်အရေးပါတယ်အရန်လည်းအရေးကြီးတယ်အရေးကြီးတဲ့ဆိုတဲ့နေရာမှာဒီဟာကိုဟိုကျွန်တော်တို့အခွင့်အကောင်းယူပြီးတော့ပေါ့နော်ဒီ Facebook ကိုကျွန်တော်တို့ကဒီဟိုအသုံးပြုပြီးတော့ဝါဒဖြန့်တာတွေကကျွန်တော်တို့ဟိုဟိုဒီ2013 2014ကျွန်တော်တို့အနေနဲ့ဒီ social ဟိုလူမှုကွန်ရက်ကိုပေါ့နော်စောင့်ကြည့်တဲ့အပိုင်းမှာကျွန်တော်တို့ကတော်တော်များများလေးတွေ့ရတယ်ဒါကိုကျွန်
တော်15စက္ကန့်လောက်ပဲရအောင်
ကျွန်တော်တို့နိုင်ငံမှာ
ဟုတ်ကဲ့ပြောပါ
နိုင်ငံရေးဟိုဟုတ်ကဲ့နိုင်ငံရေးအနေနဲ့ဟိုအရန်ကိုထိခိုက်ချလွယ်တဲ့အခြေအနေမျိုးမှာဟိုကျွန်တော်တို့အခုဖြစ်ကောင်းယူပြီးတော့ပေါ့နော်ဒီလူမှုကွန်ရက်ကိုတုံးပြီးတော့အမုန်းတကားတွေပြိပခါတွေဟိုနောက်ပြီးတော့ဟိုဝါဒချက်မှုတွေကဒါကျွန်တော်တို့အများကြီးပဲရှိခဲ့တယ်ဆိုတော့ဒါတွေကတော့ဒါကျွန်တော်တို့ကဒီအခုဟိုအဓိကတော့ဒီမြန်မာနိုင်ငံမှာအသုံးပြုတဲ့သူတွေကကျွန်တော်တို့တွေအနေနဲ့ပေါ့နော်ဒီဟိုdigital နဲ့ဒီဟိုကျွန်တော်တို့ကမီဒီယာအသိပ္ပုတင်တာအနေနဲ့အားနည်းနေသေးတယ်လို့ကျွန်တော်ကယူဆတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်
ယူနေတယ်လို့လည်းယူဆတယ်အဲ့လိုမျိုးလုပ်ခဲ့တဲ့တာတကားတွေကလည်းအများကြီးပဲရှိခဲ့တယ်ရှ
င်ဟုတ်ကဲ့ကျွန်တော်တို့အခုဒိုင်းလီလိုက်စီစဉ်ချိန်လဲစီသွားလို့ပါအဓိကပေါင်းဆွနေပြီးမတ်ထထိုင်အောင်ကိုကိုမြင့်ကျော်ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ရှင်အားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒဲလီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်တာကွင့်ပြီးပါခင်ဗျာ
ဒါကတော့ကိုသားညင်ဦးစီစဉ်တင်ဆက်တဲ့ဒဲလီလိုက်အစီအစဉ်ကိုပြန်လည်တင်ဆက်ပေးခဲ့တာပါ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံသားရဲ့ဌာနကနှစ်စဉ်ချီးမြှင့်နေတဲ့အမျိုးသမီးတတိရှင်စု2018ခုနှစ်အတွက်ယုံကြည်ချက်နဲ့ရဲရဲဝံ့ဝံ့ဆောင်ရွက်ခဲ့တဲ့ကဘာတဝမ်းကအမျိုးသမီး10ဦးကိုရွေးချယ်ချီးမြှင့်ခဲ့ပါတယ်။ပထမဆုံးဆုရှင်အဖြစ်အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးစာရေးဆရာရုပ်ရှင်ဒါရိုက်တာထုတ်လုပ်သူရိုယာဆာဒတ်ကိုချီးမြှင့်ခဲ့ပါတယ်။အာဖဂန်အမျိုးသမီးနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့ရက်ဆက်ပြီးကြမ်းတမ်းတဲ့အခက်အခဲစိန်ခေါ်မှုတွေကိုသူ့ရဲ့အနုပညာစွမ်းရည်နဲ့အများပြည်သူပုံမှန်သိရှိနားလည်အောင်ရိုက်ကူးတင်ပြရမှာ ူပါဝင်ရုပ်ရှင်ရိုက်ကူးရေးအဖွဲ့သူဖွဲ့သားတွေအပေါ်ချင်းချောက်မှုတွေကြုံတွေ့ခဲ့ရပေမဲ့ကြံ့ကြံ့ခံရင်ဆိုင်ပြီးအာဖဂန်နစ္စတန်မှာအမျိုးသမီးအခွင့်အရေးနဲ့အမျိုးသမီးအမှုပညာရှင်တွေအတွက်ရှေ့ဆောင်လမ်းပြအဖြစ်ဆောင်ရွက်နေသူဖြစ်ပါတယ်ဟွန်ဒူရက်စ်နိုင်ငံကဒေါက်တာဂျူလီဆာဗီလန်နိုဗာကတော့သူ့နိုင်ငံနေရာအနှံ့ပြားမှာအမျိုးသမီးတွေကိုပြစ်မှတ်ထားအကြမ်းဖက်ကျူးလွန်မှုတွေအပေါ်နှိမ်နင်းကင်တွယ်နေတာကြောင့်ဂုဏ်ပြုခံရတာပါသုံးမြောက်ဆုရှင်ဖြစ်တဲ့အီရတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာစေနာဝန်ထမ်းဖြစ်သူအာလီယာခါလက်ဆာလီဟာဂိုင်းဂါနာဆွဲနဲ့တည်ယူတဲ့အယူဝါဒအစွန်းရောက်မှုကိုစန့်ကျင်တွန်းလှန်နေသူဖြစ်ပါတယ်။သူဟာ2014ခုနှစ်က IS စစ်သွေးကြွအဖွဲ့တွေခြုံခိုတိုက်ခိုက်တာကိုခံရတဲ့အီရတ်တပ်ဖွဲ့ကဗိုလ်လောင်းငယ်58ဦးရဲ့အသက်ကိုကယ်ဆယ်ခဲ့သူဖြစ်အတိမတ်ပြုခံရသူလည်းဖြစ်ပါတယ်။ဘဟုအာဖရိကသမရနိုင်ငံကက်သလစ်အသင်းတော်က Sister Maria Alina Berenice မုန်တိမှုမတရားမှုနဲ့ပြည်ရင်းစစ်ကြောက်မက်ဖွဲ့ရာတွေကိုတံပြန်ပြီးရဲရဲဝဝနဲ့ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတအုပ်အဖြစ်ဂုဏ်ပြုခံရပါတယ်။နောက်ကာဇစ်စတန်ကအမျိုးသမီးလူခွင့်ရေးရှင်နေအိုင်မန်ဦးမာရိုဗာဆိုရင်အမျိုးသမီးနဲ့ကလေးတွေအပေါ်အကြမ်းဖက်မှုကိုကာကွယ်ဖြေရှင်းနိုင်တဲ့ဥပဒေတွေကိုတိုးတက်ပြဋ္ဌာန်းနိုင်အောင်ဆောင်ရွက်ခဲ့တဲ့အတွက်ဂုဏ်ပြုခံရပါတယ်။6ဦးမြောက်အမျိုးသမီးတတိရှင်ဖြစ်တဲ့ကိုဆိုဗိုကဒေါက်တာဖရက်ဒီရက်ရှ်တီဟာဆိုရင်လေကိုဆိုဗိုစစ်ကြောင့်ဒုက္ခရောက်ခဲ့ရသူတွေကိုကိုစားပြုပြီးဆယ်စုနှစ်ပေါင်းများစွာဥပဒေအကျိုးဆောင်ဖြစ်ဆောင်ရွက်ခဲ့တာပါ။မော်ရီတေရီယာနိုင်ငံမှာကျွန်းအဖြစ်စေခိုင်းခံခဲ့ရပြီမဲ့အခုဆိုရင်လွှတ်တော်မှာဒုတိယအကြီးအကဲတာဝန်ထမ်းဆောင်နေသူလမ်လမာဆာအစ်ဟာကျွန်းစနစ်တိုက်ဖြတ်ရေးကိုမနာမနေလှုပ်ရှားဆောင်ရွက်ခဲ့သူ2018အမျိုးသမီးတတိရှင်တဦးအဖြစ်ဂုဏ်ပြုခံရပါတယ်ရဝန္ဒာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုကြောင့်မုတ်ဆိုးမာရီမိဘမဲ့ဖြစ်ရတဲ့ကလေးတွေကိုထောက်ပံ့ကူညီပေးဖို့အစိုးရမဟုတ်တဲ့ NGO အဖွဲ့ကိုဦးစီးတည်ထောင်ခဲ့သူ Godi Life Mukasarasi ဆိုရင်ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာရဝန္ဒာအမျိုးသမီးတွေရဲ့အသံတွေကိုတင်ပြနိုင်ခဲ့သူဖြစ်ဂုဏ်ပြုခံရပါတယ်။ထိုင်းနိုင်ငံကအမျိုးသမီးလူခွင့်ရေးရှင်နေဆာရီကန်ရှာရိုဝန်ဆရီကိုတော့လူခွင့်ရေးအတွက်တိုက်ပွဲဝင်နေသူဖြစ်ဂုဏ်ပြုခဲ့ပါတယ်။ဆယ်ဦးမြောက်အမျိုးသမီးတတိရှင်စုအဖြစ်ချီးမြှင့်ခံရသူကတော့ဂွါတီမာလာနိုင်ငံကလူခွင့်ရေးဥဆောင်လှုပ်ရှားနေသူအော်ရာအလီနာဖာဖန်ဖြစ်ပါတယ်။သူဟာဥပဒေပြင်ပတပ်ဖြတ်မှုတွေကိုကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်ဟောင်းတွေကိုတရားစွဲဆိုနိုင်အောင်ကြိုးပမ်းဆောင်ရွက်ခဲ့သူဖြစ်ပါတယ်။အခုလိုအမျိုးသမီးတတိရှင်စုရသူတွေအဖြစ်ဂုဏ်ပြုတာဟာအမေရိကန်ပြည်ထောင်စုအနေနဲ့အမှန်တရားဘက်ကယက်တီတာကိုပြသလိုက်တာဖြစ်တယ်လို့သမ္မတကတော့မယ်လီနီယာထရမ့်ကပြောကြားခဲ့ပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ဆိုရချင်တော့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီးတော့ VOE ရဲ့အာဘော်မဟုတ်ကြောင်းအသိပေးလိုပါတယ်ခင်ဗျာ VOE မြန်မာပိုင်းကဗိုလ်ရုနေမနေ့ဖက်အစီအစဉ်တွေဆက်လက်အတန်းလွှင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပြပါလိမ့်မယ
် Facebook လူမှု media ကွန်ရက်ကိုအသုံးပြုသူတန်းပေါင်းများစွာရဲ့ကိုရေးချက်လက်တွေကိုအသုံးချခံခဲ့ရတာနဲ့ပတ်သက်ပြီးအင်ကာနဲ့အထက်လွှတ်တော်ကြားနာပွဲမှာသုံးဆဲသူတွေရဲ့ကိုရီးချက်လက်တွေပိုကောင်းအောင်ထိမ့်သိမ့်မှုတောင်းဆိုတဲ့လွှတ်တော်အမတ်တွေရဲ့ပြင်းထန်တဲ့မေးခွန်းတွေကို Facebook အကြီးကဲ Mark Zuckerberg ကဖြေကြားခဲ့ရပါတယ်။မြန်မာနိုင်ငံကသုံးဆဲသူတွေဟာ Ranger နဲ့ပတ်သက်ပြီး Facebook ကနေအမုန်းတရားတွေပြန့်ပွားအောင်လုပ်နေတယ်လို့ Facebook ကိုအပြစ်တင်ခဲ့ကြောင်း Democratic Party ဝင် Vermont ပြည်နယ်ကအထက်လွှတ်တော်မှ Patrick Leahy ကပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်နေပါတယ်လို့ Zuckerberg ကပြန်လည်ဖြေကြားခဲ့ပါတယ်။စီးရီးယားနိုင်ငံကတပုံတွေထိမ့်ချုပ်ထားတဲ့မြို့တစ်မြို့ပေါ်မှာစီးရီးယားစစ်ကတပ်တွေကဓာတ်ရုလက်နက်နဲ့တိုက်ခိုက်တယ်လို့သံသယရှိပြီးနောက်မှာစီးရီးယားပေါ်မှာစီးရီးဆောင်ရွက်မှုတွေဘယ်လိုတိုးမြင့်လုပ်မယ်ဆိုတာကိုအမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့အင်ကာနဲ့မှတိုင်ပင်ဆွေးနွေးနေပါတယ်။အားလုံးပူးပေါင်းတုံ့ပြန်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။မြန်မာလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြင့်အေးဟာဘော်ဒူးနဲ့ဆော့ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဓာတ်ကမ်းမြို့ကိုရောက်ရှိမှာဖြစ်ပြီးဒုက္ခသည်တွေနေရာပြောင်းရေးဆိုင်အခြေအနေတွေကိုဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့ Cox's Bazar က Ranger တွေရှိရာဒုက္ခသည်စခန်းကိုပါတွေ့အောင်မှာဖြစ်ကြောင်းဓာတ်ကမြန်မာတန်ရုံကပြောပါတယ်။ဂျပန်နိုင်ငံကအသက်117နှစ်အရွယ်ဖိုးသက်ရှည်ကျောက်ကိုကမ္ဘာအသက်ရှည်ဆုံးပုဂ္ဂိုလ်ဖြစ်တဲ့ Guinness ကမ္ဘာစံချိန်မှတ်တမ်းကအတင်ဝင်သတ်မှတ်လိုက်ပါတယ်။2005ခုဇူလိုင်လ25ရက်နေ့မှာမွေးဖွားသူဖြစ်ပါတယ်။
မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်။အခုနဲ့အစီအစဉ်ထုတ်လို့ရမှုကအခုကျော်အောင်လင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။အခုထုတ်လင်းနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ဒုကနေပြန်လည်ထုတ်လင်းပေးအောင်ပါ။ VOA နာဟုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကောမြန်မာနိုင်ငံသူနိုင်ငံသားအားလုံးကူရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆံမိုးပဲပါ။
This program has come to you from the Voice of America, Washington.